Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တန်ရက်2015ခုနှစ်မေလ28ရက်ကြာသပတေးနေ့ည9:00ကနေ 10:00 အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ25 24 32 50နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနာဆင်နိုင်ပါတယ်ရှင်။ကျွန်မခွာညိုပါအခုညနေညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင
်ကျွန်တော်အောင်လူပါဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့အချင်းဖြတ်ချဆမှုဆွဆွဲချက်တွေနဲ့ကမ္ဘာဘောလုံးဖွဲ့ချုပ် FIFA ရာရှိတွေကိုတရားစွပ်စွပ်ခံခဲ့ရပြီးနောက်မှာပဲဖွဲ့ချုပ်တွင်ပြုရင်ပြောင်းလဲမှုတွေလုပ်ဖို့ငွေကြေးထောက်ပံ့နေတဲ့ဖွဲ့စည်းတွေကတောင်းဆိုလိုက်ကြပါတယ်မလေးရှားနိုင်ငံတော်ရုံးတနေရာကအလောင်းတွေမြုပ်ထားတဲ့နေရာမှာလူပေါင်း130ခွဲကိုမြုပ်နှံခဲ့တဲ့အထောက်အထားတွေတွေ့ရတဲ့အကြောင်းမလေးရှားစိုးရကပြောပါတယ်ဒီလိုထူးခြားတဲ့နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုဒေါခင်မျိုးသက်နဲ့အတူကြီးညာပေးမှာပါ
အခုညပိုင်းနားဆင်ရမယ့်မြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေနဲ့ဆက်သွယ်မြင်မြန်ချက်တွေထဲမှာတော့ကုလသမဂ္ဂလုံခြုံရေးကောင်စီကဒီလှေစီးပြေးတွေရဲ့အရေးလက်တွေ့ဆောင်ရွက်ဖို့လူခွင့်ရေးလှုပ်ရှားနေတဲ့အဖွဲ့တွေရဲ့တိုက်တွန်းချက်တခါမျိုးဆောင်ဥပဒေအတည်ပြုမှုအပေါ်မှာတုံ့ပြန်ချက်အမျိုးမျိုးနဲ့အတူ
အကူကဟိုခွင့်ပြုထားတဲ့ဟာကိုအခုကပြန်ပြီးတော့ကန့်သတ်တယ်ဆိုတော့အဲ့ဒီဟာနောက်ဆုတ်သွားတဲ့သဘောမျိုးလည်းဖြစ်တယ်။သတင်းယူတဲ့နေရာမှာလည်းထက်ခဲကြီးတော့အဲ့ဒီဟာကိုပြန်သုံးသပ်ပေးဖို့
ဒါကတော့မြန်မာ journalist ကွန်ရက်ကတာဝန်ရှိသူတဦးပြောပြခဲ့တာပါလွတ်တော်အတွင်လွတ်လပ်စွာသတင်းရယူရိုက်ကူးခွင့်နေနဲ့ပတ်သက်လို့ကန့်သက်ပိတ်ပင်တဲ့အပေါ်မှာတုံ့ပြန်ချက်တွေကိုကြားကြရမှာဖြစ်ပါတယ်ရှင်။အဲ့ဒီနောက်ချင်းပိုင်မှာဒီငြိမ်းချမ်းရေးဆွေးနွေးပွဲတွေကျင်းပခဲ့တဲ့အခြေအနေကိုလည်းပြောပြပေးဖို့ရှိပါတယ်။ဒီလိုအစီအစဉ်တွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ဒေါခင်မျိုးသက်တို့ကကြေညာပေးပါမယ်ရှင်။
ကမ္ဘာ့ဘောလုံးဖွဲ့ချုပ် FIFA စစ်မြေရရှိရေးပေါ်အချင်းဖြတ်ချဆမှုနဲ့စတင်စုံစမ်းစစ်ဆေးနေပြီဖြစ်တဲ့အကြောင်းအမေရိကန်နဲ့ဆွစ်ဇာလန်နိုင်ငံတို့ကကြေညာလိုက်ပြီးနောက်မှာပဲအဖွဲ့ချုပ်တွင်ပြုရင်ပြောင်းလဲမှုတွေလုပ်ဖို့ငွေကြေးထောက်ပံ့ကူညီနေတဲ့ဖွဲ့စည်းတွေကတောင်းဆိုလိုက်ကြပါတယ်။အချင်းဖြတ်ချဆမှုတရားမဝင်ငွေကြေးလွှဲပြောင်းမှုငွေမဲခွာချမှုအပါဝင်စွဲချက်မျှော်များနဲ့ FIFA စစ်မြေရရှိ14ရောက်ကိုတရားစွဲဆိုလိုက်ကြောင်းအမေရိကန်တရားရေးဝန်ကြီးဌာနကမနေ့ကကြေညာခဲ့ပြီးနောက်မှာပဲ credit အကြွေးကတ်လုပ်ငန်းဖြစ်တဲ့ Visa ကတော့အပြင်းထန်ဆုံးဝေဖန်ခဲ့တာပါ။visa company နေနဲ့အခြေအကျင့်မကျေမနပ်ဖြစ်ရတဲ့အကြောင်းနဲ့ပြည်ရင်ပြောင်းလဲမှုတွေမလုပ်ဘူးဆိုရင် FIFA ဖွဲ့ချုပ်ကိုကမကထလုပ်ကူညီနေတဲ့အစီအစဉ်တွေကိုပြန်သုံးသပ်မယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်။ Coca-Cola company ကလည်းဆွဆွဲချက်တွေနဲ့ပတ်သက်လို့စိုးရိမ်နေဆိုတာကိုထပ်တလဲလဲပြောဆိုထားတဲ့အကြောင်းနဲ့ FIFA အနေနဲ့ပြဿနာကိုချက်ချင်းနာကန်တွယ်ဖြစ်ရှင်းဖို့ညွှန်လင်းတဲ့အကြောင်းပြောဆိုခဲ့တယ်လို့ Adidas company ကလည်းပွင့်လင်းမြင်သာမှုတွေရှိဖို့တိုက်တွန်းခဲ့တာပါ။ဒီချိန်ထဲမှာပဲအာရှဘောလုံးဖွဲ့ချုပ် AFC ကတော့မနေ့ကမှပြုလုပ်မဲ့ FIFA ဥက္ကဋ္ဌရွေးပွဲကိုအစီအစဉ်တိုင်းလှုပ်သွားဖို့နဲ့လက်ရှိဥက္ကဋ္ဌဆက်ပတ်လာကိုလည်းထောက်ခံတဲ့အကြောင်းပြောဆိုခဲ့ပါတယ်။ဥရောပဘောလုံးဖွဲ့ချုပ် UEFA ကတော့ဥက္ကဋ္ဌတစ်ရွေးမဲ့အစီအစဉ်ကို6လဆိုင်းငံ့ထားဖို့နဲ့ FIFA ခေါင်းဆောင်မှုမှာအပြောင်းအလဲလုပ်ဖို့လိုတဲ့အကြောင်းပြောဆိုခဲ့တာပါ။ရုရှားသမ္မတဗလာဒီမီယာပူတင်ကတော့ FIFA ရာရှိတွေပေါ်အမေရိကန်ကတရားစွဲဆိုရလို့ရဟာကမ္ဘာပေါ်ကတခြားနိုင်ငံတွေပေါ်တရားရေးအရာဩဇာအနာချက်တွေမှုကြိုးပမ်းမှုဖြစ်တယ်ဆိုပြီးဒီကနေ့ပဲဝေဖန်လိုက်ပါတယ
်။ IS Islamic စစ်သွေးကြော်တွေနဲ့တိုက်ခိုက်နေရတဲ့အီရတ်အစိုးရထောက်ခံသူတပ်ဖွဲ့တွေကိုလေ့ကျင့်သင်တန်းပေးပြီးလိုအပ်တဲ့ပစ္စည်းကိရိယာတွေပေးနိုင်မယ့်နည်းလမ်းတွေကို American စစ်ဖက်ဆိုင်ရာအရာရှိတွေရှာဖွေနေကြတဲ့အကြောင်းကာကွယ်ရေးဝန်ကြီး Ash Carter ကပြောပါတယ်။အီရတ်နိုင်ငံဘက်ဒတ်မြို့ရောအနောက်ဖက် Anbar ပြည်နယ်ရဲ့မြို့ရောကိုစစ်သွေးကြော်တွေမကြာသေးခင်ကတင်ပိုက်လိုက်တဲ့ဖြစ်အပ်ကိုကြည့်မယ်ဆိုရင်မြေပြင်တိုက်ပွဲတွေမှာတိုက်ရိုက်ခိုက်ရရှိတဲ့လက်တွဲဘက်တွေလိုနေတဲ့ဆိုတာကိုပြနေကြောင်းဝင်ကြီးကာတာကသူ့ရဲ့အာရှခီးစင်မှာလိုက်ပါလာတဲ့သတင်းတောက်တွေကိုဒီကနေ့ပဲပြောကြားလိုက်တာပါ။အီရတ်နိုင်ငံမှာပြီးခဲ့တဲ့နှစ်ဩဂုတ်လကတည်းကအမေရိကန်ကလေကြောင်းထိုးစစ်တွေဆင်နွှဲနေပေမဲ့မြေပြင်တပ်ဖွဲ့တွေဆစ်လွတ်ဖို့တော့အခုချိန်ထိလက်မခံသေးပါဘူး။စစ်သွေးကြော်တွေလက်ထဲရမာဒီမြို့ကျသွားတဲ့အတွက်အီရတ်တပ်ဖွဲ့ရဲ့စိတ်ဓာတ်ပေါ်ဝင်ကြီးကာတာကမေးခွန်းထုတ်ခဲ့ပေမဲ့အမေရိကန်သမ္မတအင်ဂျူကတော့IS အစွန်းရောက်တွေပေါ်မှာအီရတ်နိုင်ငံကစစ်ဆင်နေတာတွေကိုအားပေးထောက်ခံကြောင်းနောက်ပိုင်းမှာပြောဆိုခဲ့တာပါလေ့ကျင့်သင်တန်းပေးတာတွေလိုအပ်တဲ့ပစ္စည်းပေးရတာတွေကိုအရှိန်မြှင့်လှုံ့ဆော်စေခြင်းအပြင်အီရတ်တပ်ဖွဲ့ဝင်တွေမြေပြင်မှာစွန့်ရင်ပုံမတွန်းမြင်လာပြီးယုံကြည်မှုအားလည်းကောင်းလာနိုင်တယ်လို့ကာကွယ်ရေးဝန်ကြီးကပြောဆိုခဲ့ပါတယ
်စီးရဲနိုင်ငံအခိုင်အတာအဖွဲ့ဝင်ရဲ့ခေါင်းဆောင်ကသူတို့ဖွဲ့နေတဲ့စီးရဲသမ္မတဘရှားအာဆတ်ကိုဖြုတ်ချဖို့အဓိကကြိုးပမ်းနေတာဖြစ်ပြီးအနောက်နိုင်ငံတွေကိုတိုက်ခတ်ဖို့ရည်ရွယ်မထားဘူးလို့ပြောဆိုလိုက်ပါတယ်။သမ္မတအာဆတ်အစိုးရမကြခင်ဖြုတ်ချရမှာဖြစ်တယ်လို့လည်းနူဆွာတာဟူဖွဲ့ရဲ့ခေါင်းဆောင်အပူမိုဟာမက်ကိုလာနီကမနေ့ကအယ်ဂျာဇီးယားရုပ်မြင်သံကြားနဲ့မေးမြန်းခန်းတစ်ခုမှာပြောဆိုခဲ့တာပါ။စီးရဲအစိုးရတပ်တွေအတွက်စစ်ကူတွေဆေးလွှတ်ထားတဲ့ဟက်စ်ဘူလာဖွဲ့ကလည်းသမ္မတအာဆတ်နဲ့ပူးပေါင်းခဲ့တဲ့သူတို့ရဲ့ကံကြမ္မာကိုသဘောပေါက်နေပြီလို့ဝေဖန်ပြောဆိုခဲ့ပါတယ်။ စီရီးယားသမ္မတရဲ့လူမျိုးစုဖြစ်တဲ့အလာဝိတ်တွေအနေနဲ့ဘေကင်းလုံခြုံရေးအတွက်ယုံကြည်ကိုးကွယ်မှုကိုဆွံ့လွတ်ဖို့သမ္မတအဆက်ကိုလက်မခံဆန့်ကျင်ကြဖို့လည်းတတိပေးခဲ့တာပါ။နူစရာတာဦးရမလေဝက်ဖွဲ့စည်းထားတဲ့ကိုရာဆန်အထူးတပ်ဖွဲ့တစ်ခုရှိနေတယ်ဆိုတဲ့သတင်းကမှန်မှန်ကန်တဲ့အကြောင်းနဲ့ဒါအမေရိကန်ပြည်ထောင်စုကလုံခြံဖန်တီးပြောဆိုမှုတသက်တာဖြစ်တယ်လို့လည်းအဖွဲ့ကောင်းဆောင်အယ်ကိုလော်နီကပြောဆိုခဲ့ပါတယ်။
အီရန်ရဲ့နျူကလ িয়ার အစီအစဉ်တွေနဲ့ပတ်သက်ပြီးအီရန်နဲ့ကမ္ဘာအင်အားကြီးနိုင်ငံတွေပေါင်းဝင်တဲ့အဖွဲ့အစည်းကြားတင့်တော်တဲ့ကာလအတွင်းမှာပဲအပိသက်သဘောတူညီချက်ရဖို့မျှော်လင့်ထားကြောင်းအီရန်နိုင်ငံခြားရေးဝန်ကြီးမိုဟာမက်ဂျာဗစ်ဇာရစ်ကကြေညာပရင်းနေမှာပြောကြားလိုက်ပါတယ်။ဒါပေမဲ့တောင်းဆိုချက်တွေတိတ်ပြီးများနေမယ်ဆိုရင်တော့ဒီသဘောတူညီချက်တွေရနိုင်မှာမဟုတ်ဘူးလို့ဂရိနိုင်ငံရောက်နေစင်မှာပြောကြားခဲ့တာပါ။အီရန်နဲ့ဗြိတိန်တရုတ်ပြင်သစ်ရုရှားအမေရိကန်နဲ့ဂျာမနီနိုင်ငံတွေပါတဲ့အဖွဲ့ဟာအီရန်ရဲ့နျူကလ িয়ার လုံဆောင်မှုတွေရပ်ဆိုင်းပြီးအလဲအလှယ်နည်းနဲ့အီရန်ကိုတန်ခတ်အရေးယူမှုတွေရှော့ပေါက်ပေးဖို့အတွက်အပိသက်သဘောတူညီချက်ရေးဆွဲနိုင်ဖို့ဇွန်လ30ရက်နေ့အထိအချိန်ပေးထားတာဖြစ်ပါတယ်။ဧပြီလကုန်လုံးကနှစ်ဖက်ကြားသဘောတူညီမှုမူပေါင်းတစ်ခုကိုချမှတ်နိုင်ခဲ့ပေမယ့်အီရန်ရဲ့စီးပွားရေးကိုထိခိုက်စေတဲ့ဒဏ်ခတ်မှုတွေကိုဘက်လောက်များများရုပ်သိမ်းပေးရမှာလို့မျိုးအသေးစိတ်အချက်လက်တွေကိုတော့ညှိနှိုင်းရအောင်မှာဖြစ်ပါတယ်။အမေရိကန်နဲ့သူ့မဟာမိတ်တွေအနေနဲ့ဆွေးနွေးပွဲကိုရပ်ထပ်တိုးဖို့အတွက်မစင်စားဘဲဂျွန်လ30သတ်မှတ်ရဲ့အမိပြီးအောင်လုပ်နိုင်လှုပ်ဆောင်နေတယ်လို့အမေရိကန်နိုင်ငံကြေးဌာနပြောခွင့်ရကမနေ့ကပြောပါတယ
်။ VOA American အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ58 kHz 985နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တမ်းမြန်မာဝိုင်းစီစဉ်ရဲ့ကြာသပတေးနေ့ညပတ်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ထိုင်းနိုင်ငံနဲ့နယ်စပ်နီးမလေးရှားနိုင်ငံတောရင်းတနေရာကလူသေးလောင်းတွေကိုမြေမြုပ်ထားရနေရာမှာလူပေါင်း139ရောက်ကိုမြုပ်နှံခဲ့တဲ့ထောက်ထားတွေတွေ့ရတဲ့အကြောင်းမလေးရှားပြည်ရဲ့ဝန်ကြီးဌာနဒုတိယဝန်ကြီးကပြောဆိုခဲ့ပါတယ်။ကျင်းတချင်းမှာလူသေးလောင်းတလောင်းထက်ပိုမြုပ်ထားနိုင်တယ်လို့အစိုးရမှတန်တရားဖြစ်ခဲ့ကြပေမဲ့တယောက်ချင်းစီမြုပ်နှံထားတာကိုသာတွေ့ခဲ့ရတဲ့အကြောင်းဒုဝန်ကြီး1292 ကဂျာဖာကဒီကနေ့တပည့်သတင်းတောက်တွေကိုပြောဆိုခဲ့တာပါ။လူမောင်ခိုသူတွေမြုပ်နှံထားခဲ့ကြရတယ်လို့တန်တရားရှိနေတဲ့အလောင်းတွေကိုမွတ်စလင်ထုံးနှံဆင်လာတိုင်းအဝတ်ဖြူတွေနဲ့ပတ်ပြီးမြုပ်နှံထားတာတွေ့ရတယ်လို့လည်းပြောပါတယ်။အလောင်းတွေမြုပ်နှံထားရနေရာတွေကိုရှာဖွေတွေ့ရှိခဲ့တဲ့အကြောင်းမလေးရှားရဲတပ်ဖွဲ့အကြီးကခါလက်တူတူဘေကာတင်းနှံလာနေကကြီးညာခဲ့ချိန်မှာတော့လူမောင်ခိုသူတွေရဲ့စခန်းနေလို့ယူဆရတဲ့နေရာပေါင်း28ခုကိုဖော်ထုတ်နိုင်ခဲ့ပြီးစခန်းတစ်ခုမှာလူ20ကနေ300လောက်ထိနေထိုင်ခဲ့ပုံရတယ်လို့လည်းပြောဆိုခဲ့တာပါ။လာလူတော်ရင်စကန်တွေနဲ့အလောင်းတွေမြုပ်နှံရနေရာတွေကိုထိုင်းနိုင်ငံဘက်ချမ်းမှာလည်းဒီလာဇမ်းမိုင်းတို့ကရှာဖွေတွေ့ရှိခဲ့ကြပါတယ်။မြန်မာနဲ့အင်းနီချင်းဘင်္ဂလားဒေ့ရှ်နိုင်ငံတွေကရွှေ့ပြောင်းနေထိုင်သူတွေကိုထိုင်းနိုင်ငံကတဆင့်မလေးရှား၊အင်ဒိုနီးရှားစတဲ့နိုင်ငံတွေကိုလူမောင်ခိုသူတွေတရားမဝင်ပို့ဆောင်ရတာကအရှိတောင်အရှာတီးသားမှာလူမောင်ခိုမှုပြဿနာနဲ့ရင်ဆိုင်နေရတာပါ။မကြသေးခင်လတွေမှာဆက်လက်နေတဲ့ပင်လယ်ပြင်ကိုပြတ်တမ်းပြီးဒေသရင်းနိုင်ငံတွေကိုဝင်ရောက်ဖို့ကြိုးပမ်းမှုတွေအကြီးအကျယ်ရှိခဲ့တဲ့လေပြဿနာကိုဖြေရှင်းနိုင်ရေးမြန်မာနိုင်ငံအပါဝင်နိုင်ငံပေါင်း18နိုင်ငံနဲ့ကုလသမဂ္ဂနိုင်ငံတကာအကူအညီပေးရေးဖွဲ့စည်းတွေမနက်ဖြန်ထိုင်းနိုင်ငံဘန်ကောက်မြို့မှာတွေ့ဆုံဆွေးနွေးဖို့လည်းစီစဉ်ထားပါတယ်
။အာရှပစိဖိတ်ဒေသရင်းလုံခြုံရေးအတွက်အမေရိကန်တို့အနေနဲ့အဓိကအင်အားဖြစ်တဲ့နောက်ထပ်နှစ်တွေအတော်ကြာဆက်ပြီးရှိသွားလိမ့်မယ်လို့အမေရိကန်ကာကွယ်ဝင်ကြီးအက်စတန်ကာရာကမနေ့ကပြောခဲ့ပါတယ်။ဒါအပြင်တောင်တရုတ်ပင်လယ်ပြင်ထဲတရုတ်တို့ကကျွန်းတစ်ခုတည်ဆောက်နေတာကိုချက်ချင်းရပ်ဆိုင်ဖို့လည်းသူကတောင်းဆိုလိုက်ပါတယ်။အာရှတိုက်ထက်ကတရုတ်ပအဝင်နိုင်ငံအလုံးအနေနဲ့ကျွန်းပိုင်ဆိုင်မှုတွေနဲ့ပတ်သက်လို့အငင်းပွားနေတာတွေအတွက်စီးရေလှုပ်ရှားမှုတွေကိုရပ်ဆိုင်ပြီးငင်းချမ်းတဲ့နည်းနဲ့ဖြေရှင်းချဖို့အတွက်ဟဝိုင်ပလဲစိတ်ကန်းကိုအလဲပတ်ရောက်နေချိန်မှာပြောခဲ့တာပါ။ဒီလောက်ရတဲ့အလုံးချက်ချင်းရက်ဆိုင်ဖို့နဲ့ရေရှည်ခန့်တဲ့ရက်ဆိုင်မှုမျိုးဖြစ်ဖို့အတွက်လည်းမစ္စတာကာတာကတိုက်တွန်းခဲ့ပါတယ်။တရုတ်တို့ရဲ့လောက်ရဟာအာရှပစိဖိတ်ဒေသရင်းနိုင်ငံတွေကိုပုံစံတစ်မျိုးနဲ့အတူပူးပေါင်းလာစေတဲ့အပြင်ဒေသရင်းအမေရိကန်တို့ရဲ့ပါဝင်ပတ်သက်မှုနဲ့ကိုလည်းပိုးပြီးတိုးလာစေတယ်လို့ဆိုပါတယ်။ဒါအပြင်နိုင်ငံတကာဥပဒေအရခွင့်ပြုထားတဲ့ဘယ်နေရာကိုမဆိုအမေရိကန်တွေအနေနဲ့လေကြောင်းရေကြောင်းတွေနဲ့သွားပြီးလှုပ်ရှားရလိမ့်မယ်လို့လည်းပြောကြားခဲ့ပါတယ်။
အမေရိကန်ပြည်ထောင်စုကပြည်내ကိုကုနဲ့တောင်ကိုရီးယားနိုင်ငံကအရက်ပတ်သုံးတက်ခွဲကနေကိုအမေရိကန်စစ်တပ်ကဒေါင်းတန်းယောဂါဗိုင်းရပ်စ်ပိုးနမူနာတွေမတော်တဆပေးပို့မိခဲ့ပြီးတဲ့နောက်လူပေါင်း20ရောက်ကိုကျူတင်ကာကွယ်ရတဲ့အနေနဲ့စစ်ကူတာပေးနေရပါတယ်။အ မေရိကန်ကတပ်ခွဲကဝန်ထမ်း၄ဦးဖြင့်တောင်ကိုရီးယားနိုင်ငံဆိုမျိုးတော်အပြင်ဘက်မှာရှိတဲ့ Hostility Scan ကဝန်ထမ်း22ယောက်တို့ဟာအမေရိကန်နောက်ဘက်ခြမ်းဥတာပြည်နယ်မှာရှိတဲ့ Six Scan တစ်ခုကနေတင်ပို့လိုက်တဲ့တောင်တန်းရောဂါကူးစက်ခံမဲ့ NDN နဲ့ကြုံရရတဲ့အကြောင်းအမေရိကန်တာဝန်ရှိသူတွေပြောဆိုခဲ့တာပါ။ဇီဝပိုးမွားရဲ့ချင်းချောက်မှု NDN တွေကိုလက်တွေ့ကြုံရတဲ့အခါသိရှိနိုင်အောင်စမ်းသပ်ဖို့ရည်ရွယ်ထားတဲ့အမေရိကန်ပင်ဒဂွန်စစ်ဌာနချုပ်ရဲ့အစီအစဉ်အရတောင်တန်းရောဂါဗိုင်းရပ်စ်ပိုးအသေးတွေကိုတင်ပို့ရမှာဖြစ်ပေမဲ့မတော်တဆမှားယွင်းပြီးလူသေလောက်တဲ့အထိ NDN ရှိတဲ့ virus ပိုးအရှင်တွေကိုပြပို့ခဲ့တာဖြစ်ပါတယ်။ Washington မြို့တော်အနီးက Maryland ပြည်နယ်မှာရှိတဲ့တပ်ခွဲခန်းကတော့ပြီးခဲ့တဲ့သတင်းပတ်နောက်ပိုင်းမှာ virus ပိုးအရှင်တွေကိုလက်ခံရရှိခဲ့ပြီးတဲ့နောက်သက်ဆိုင်ရာတာဝန်ရှိသူတွေကိုအသိပေးကြောင်းကြားခဲ့တာပါ။
ထိုင်းနိုင်ငံမှာ2008ခုနှစ်တုန်းကအစိုးရဆန့်ကျင်ဆန္ဒပြပွဲတွေအတွင်းဝန်ကြီးချုပ်ရုံးကိုအတင်းချိုးဖောက်ဝင်ရောက်ခဲ့မှုနဲ့ရှိုင်းကြီးအဝါဝတ်ဆန္ဒပြသူ6ဦးကိုထိုင်းတရားရုံးကထောင်ဒဏ်2နှစ်စီချမှတ်လိုက်ပါတယ်။ဘန်ကောက်ကတရားရုံးတစ်ခုမှာဒီကနေ့ဇန်နဝါရီလမှာချမှတ်လိုက်တာဖြစ်ပြီးတရားခဏတွေဟာချန်စီယိုကိုကြော်တက်ပြီးအဆောက်အဦတွေတော့ဖြတ်ဝင်ရောက်ခဲ့တဲ့အပြင်ဒီလုပ်ရန်ဟာထိုင်းနိုင်ငံသားတွေရဲ့ရပိုင်ခွင့်ကိုပါထိခိုက်စေတယ်လို့ဆိုပါတယ်။2006ခုနှစ်တုန်းကထိုင်းနိုင်ငံမှာအဲ့ဒီအချိန်ကဝန်ကြီးချုပ်တာဝန်ထမ်းဆောင်ခဲ့တဲ့တက်ဆင်ရှင်နဝတ်ကိုဆန့်ကျင်တဲ့ဆန္ဒပြမှုတွေကိုရှောက်ဝါတွေကစတင်ခဲ့တယ်လို့အဲ့ဒီနှစ်မှာပဲစစ်တပ်ကအာဏာသိမ်းပြီးမစ္စတာတက်ဆင်ကိုဖျောက်ချခဲ့တာဖြစ်ပါတယ
်။ကြာသပတေးနေ့ညပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွေဦးနဲ့ဒေါက်ခင်မျိုးသက်တို့ကြီးညာပေးခဲ့တာပါ။အခုထုတ်လွှင့်ပြီးမဲ့သတင်းလော်ရီတွေမှာတော့အရင်ဆုံးဒေတာရင်းကလှေစီးပြေးတွေအရေးဒေတာရင်းနဲ့နိုင်ငံတကာအတိုင်းဝိုင်းတို့ဘယ်လိုဆောင်ရွက်ပေးကြမလဲဆိုတာကြည့်ကြမှာပါ။မြန်မာနိုင်ငံကရိုဟင်ဂျာဒုက္ခသည်တွေအရေးနဲ့ပတ်သက်လို့ကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့ထိရောက်တဲ့လက်တွေ့ဆောင်ရွက်မှုတွေချမှတ်ဆောင်ရွက်တဲ့လို့လူခွင့်ရေးအဖွဲ့တချို့ကတိုက်တွန်းနေကြပါတယ်။အရှိတောင်အရှဒေတာကပင်လယ်ပြင်မှာပိတ်မိနေတဲ့လှေစီးပြေးဒုက္ခသည်တွေအရေးနဲ့ပတ်သက်လို့နိုင်ငံတကာရဲ့အာရုံစုစိုက်မှုတွေရှိခဲ့ပြီးတဲ့နောက်လုံခြုံရေးကောင်စီမှဒီကိစ္စဆွေးနွေးကြမှာဖြစ်တယ်လို့မနက်ဖြန်မေလ29ရက်နေ့မှာလဲအာရှနိုင်ငံတွေကကိုယ်စားလှယ်တွေဘန်ကောက်မြို့မှာဆွေးနွေးကြဖို့ရှိပါတယ်။မက်ခင်ပြူတွေကတင်ပြပေးပါမယ်ရှင
်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကနေအိန္ဒိယနိုင်ငံတွေကိုလေတွေနဲ့ထွက်ခွာနေကြတဲ့ဒုက္ခသည်ထောင်နဲ့ချီမှာမလေးရှားနဲ့အင်ဒိုနီးရှားနိုင်ငံတွေကိုရောက်လာကြသူတချို့ရှိသလိုပင်လယ်ထဲမှာမျောနေသူတွေလည်းအများအပြားရှိတယ်လို့ဆိုပြီးဒီလူတွေကိုရှာဖွေကယ်ဆယ်ဖို့နိုင်ငံတကာကတိုက်တွန်းပြောဆိုသံတွေထွက်လာခဲ့ပြီးတဲ့နောက်မှာဒီကနေ့ကုလသမဂ္ဂလုံခြုံရေးကောင်စီမှလည်းဒီကိစ္စကိုဆွေးနွေးကြမှာပါ။ကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးဇာအီရီယတ်အယ်ဟူစိန်ဦးဆောင်ပြီးတော့လုံခြုံရေးကောင်စီကိုတင်ပြတာလည်းဖြစ်ပါတယ်။ဒီဆွေးနွေးမှုကနေထိရောက်တဲ့လှုပ်ဆောင်မှုတွေချမှတ်တင်တယ်လို့လန်ဒန်အခြေစိုက် Bomber Campaign UK အဖွဲ့ရဲ့ညွှန်ကြားရေးမှူး Mark Farmana ကပြောပါတယ်
။ The UN Security Council discussing the current crisis with the Rohingya is very welcome. But what we're concerned about is that they often discuss human rights.
ကုလသမဂ္ဂလုံခြုံရေးကောင်စီမှာ Rohingya ရေးဆွေးနွေးမယ့်ကိစ္စကိုကျွန်တော်တို့ကြိုးဆိုပါတယ်။ဒါပေမဲ့ကျွန်တော်တို့စိုးရိမ်တာကဒီလိုမြန်မာနိုင်ငံရဲ့လူ့အခွင့်အရေးပြဿနာကိုမကြာခဏဆွေးနွေးပေမဲ့တကယ်လက်တွေ့ဘာမှမလုပ်တာကိုပါအပြောတတ်တတ်နဲ့မလုံလောက်ပါဘူးကျွန်တော်တို့မြင်ကျင်တာကရခိုင်ပြည်နယ်အတွင်းမှာလူသားချင်းစာနာမှုအထောက်ပံ့တွေပေးနိုင်အောင်လုံခြုံရေးကောင်စီကနေအတွင်းရေးမှူးချုပ်ဘန်ကီမွန်းကိုဒီကိစ္စမြန်မာအစိုးရနဲ့ဆေးစပ်ညှိနှိုင်းမှုတွေကိုဥဆောင်လုပ်ဖို့ပြောတာမျိုးပါဘာကြောင့်လဲဆိုတော့မြန်မာအစိုးရအနေနဲ့ရခိုင်ပြည်နယ်အတွင်းပြည်တွင်းပြည်ပအကူအညီပေးလုပ်ငန်းတွေကိုအခုအထိကန့်သတ်နေသေးပါ
ရိုဟင်ဂျာဒုက္ခသည်တွေအများအပြားပင်လယ်ဖြတ်ထွက်ပြေးကြတဲ့အဓိကအကြောင်းရင်းတစ်ခုထဲမှာဆင်းရဲနွမ်းပါမှုနဲ့အထောက်ပံ့မရတာတွေကြောင့်ဖြစ်တယ်လို့လည်း Mark Farmana ကပြောပါတယ်။ဒါကြောင့်ရခိုင်ပြည်နယ်အတွင်းမှာရိုဟင်ဂျာဒုက္ခသည်တွေကိုလူသားချင်းစာနာမှုအကူအညီတွေကိုပေးနိုင်အောင်လို့ဒီမြန်မာအစိုးရကအကန့်အသတ်မထားဖို့လူ့ကျွေးရေးကောင်စီကဖိအားပေးလှုပ်ဆောင်သင့်တယ်လို့ Mark Farmana ကပြောပါတယ်
။ If Ban Ki-moon has a mandate from the UN Security Council, the most powerful body in the world, to go there to negotiate
ရခိုင်ပြည်နယ်အတွင်းလူသားချင်းစာနာမှုလုပ်ငန်းတွေကိုအကန့်အသတ်မရှိလှုပ်ဆောင်နိုင်အောင်မြန်မာအစိုးရနဲ့ဆေးစပ်ညှိနှိုင်းမှုတွေလုပ်ဖို့ကမ္ဘာဩဇာအရှိဆုံးအဖွဲ့ဖြစ်တဲ့လုံခြုံရေးကောင်စီကနေအတွင်းရေးမှူးချုပ်ဘန်ကီမွန်းကိုလုပ်ပိုင်ခွင့်ပေးဖို့လိုပါတယ်။ဒီလိုလုပ်ပိုင်ခွင့်ပေးတာဟာမြန်မာအစိုးရကိုလည်းသူတို့လက်ရှိမူဝါဒတွေပြောင်းလဲလာအောင်ရခိုင်ပြည်နယ်အတွင်းအကူအညီတွေကိုဝင်ရောက်ခွင့်ပြုအောင်ခိုင်မာတဲ့သတင်းစကားတရပေးရလဲကြပါတယ်
ဒီကနေ့ကုလသမဂ္ဂလုံခြုံရေးကောင်စီမှဒီလေစီးပြေဒုက္ခသည်တွေအရေးဆွေးနွေးဖို့ရှိတယ်လို့ပဲဒီကိစ္စနဲ့ပတ်သက်ပြီးတော့ပဲဒီမြန်မာအပါအဝင်ဒေသတွင်းနိုင်ငံပေါင်း18နိုင်ငံကကိုယ်စားလှယ်တွေဟာလည်းမနေ့ပြန်မေလ29ရက်နေ့မှာဘန်ကောက်မြို့မှာတွေ့ဆုံဆွေးနွေးကြဖို့ရှိနေတာပါလူ့ခွင့်ရေးစောင့်ကြည့်လေ့လာရေးအဖွဲ့ Human Rights Watch ရဲ့အာရှရေးရာတာဝန်ခံတဦးဖြစ်တဲ့ Phil Robertson ကတော့ဒီအစည်းအဝေးကနေဒေသတွင်းနိုင်ငံတွေပူးပေါင်းပါဝင်တဲ့ဒီမဖြစ်မနေလိုက်နိုင်ရမယ့်သဘောတူညီချက်တွေကိုချမှတ်လို့ဆောင်ဖို့လိုအပ်တယ်လို့ပြောပါတယ
် We'd like to see a binding agreement First of all, the priorities on search and rescue to find the remaining people.
second we want to
သက်ဆိုင်ရာနိုင်ငံတွေအနေနဲ့မဖြစ်မနေလိုက်နာဆောင်ရရမယ်သဘောတူညီချက်တွေရဖို့လိုပါတယ်အရင်ဆုံးဦးစားပေးလုပ်ရမှာကပင်လယ်ထဲမျောနေတဲ့သူတွေကိုရှာဖွေကယ်ဆယ်ဖို့ပါပြီးရင်တော့ဒီ UNHCR နဲ့ IOM တို့ကိုဒီလူတွေနဲ့တွေ့ဆုံခဲ့ပြီးတော့သူတို့ဟာဒုက္ခသည်တွေလားဒါမှမဟုတ်လူမောင်းခိုးကူးခံရတဲ့သူတွေလားစသဖြင့်စီစစ်တီးပြုပြီးတော့လိုအပ်တဲ့အကူအညီတွေပေးနိုင်အောင်စီစဉ်ပေးရပါမယ်နောက်တစ်ခုကတော့မြန်မာအစိုးရအနေနဲ့ Ranger တွေနဲ့ပတ်သက်တဲ့သူ့ရဲ့မူဝါဒကိုပြောင်းလဲပြီးတော့ Ranger တွေအပေါ်မှာခွဲခြားဆက်ဆံမှုတွေလူခွင့်ရေးချိုးဖောက်မှုတွေကိုရပ်တန့်ရပါမယ်။သူတို့တွေနေထိုင်ခဲ့တဲ့ရခိုင်ပြည်နယ်မှာပြန်နေခွင့်ပြုပြီးတော့နိုင်ငံသားဖြစ်နေလက်ခံပေးရပါလိမ့်မယ်
။မနက်ပြန်ဘာကောက်မြို့မှာကျင်းပမယ့်အစည်းအဝေးကိုဒီအာရှ18နိုင်ငံကကိုယ်စားလှယ်တွေတက်ရောက်ကြမယ့်အပြင်အမေရိကန်နဲ့ဆွစ်ဇာလန်နိုင်ငံတွေကစောင့်ကြည့်လေ့လာသူတွေနဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအေဂျင်စီ UNHCR နဲ့နိုင်ငံတကာရွှေ့ပြောင်းနေထိုင်သူများဆိုင်ရာအကူအညီပေးရေးအဖွဲ့ IOM တို့လည်းတက်ရောက်ကြမှာပါဒီတော်တွင်လူခွင့်ရေးဆိုင်ရာအာဆီယံလွှတ်တော်အမတ်များအဖွဲ့ APHR ကလည်းမြန်မာဆွေရနေနဲ့ရိုဟင်ဂျာတွေပေါ်ဖိနှိပ်ဆက်ဆံမှုတွေကိုအဆုံးသတ်ဖို့အပါအဝင်လေစီပြေဒုက္ခသည်ပြဿနာအရင်းခံကိုဒီဘန်ကောက်အစည်းအဝေးမှာအဓိကထားဆွေးနွေးကြဖို့မလေးရှားဆွေရကိုတိုက်တွန်းနေပါတယ်ရှင်
မကင်ပြူထွေးပြပြသွားခဲ့တာပါရှင်အခုတခါတော့ဒီလွတ်တော်အတွင်းမှာသတင်းနဲ့ဓာတ်ပုံရိုက်ကူးခွင့်ပိတ်ပင်မှုအပေါ်ကိုလည်းအလှည့်ပေးခြင်းပါတယ်ဝေဘတ်ရိုက်ဒီသတင်းကိုမကြခင်မှာထုတ်လွှင့်ပေးပါမယ်ရှင်အခုတခါတော့ဟိုမျိုးဆောင်ဥပဒေနဲ့ပတ်သက်တဲ့တုံ့ပြန်ချက်တွေကိုပြပြပေးသွားမှာပါဝေဘတ်မှုတွေရှိနေတဲ့မျိုးဆောင်ဥပဒေ၄ခုတည်းကမြန်မာဗုဒ္ဓဘာသာဝင်များအထူးထိမ့်မြခြင်းဆိုင်ရာဥပဒေချမ်းမှာဘာသာကြားတဦးအနေနဲ့မြန်မာဘာသာဝင်တဦးကိုလက်ထပ်ခြင်း၊ကွာရှင်ခြင်း၊တာသမီထိမ့်မြခြင်းနဲ့အင်တောင်ရေးဆိုင်ရာအငင်းပွားစရာကိစ္စတွေကိုဆုံးဖြတ်ချက်ချမယ်ဆိုရင်ဘယ်ဥပဒေဓလေ့ထုံးတမ်းတို့နဲ့မှဆုံးဖြတ်ပိုင်ခွင့်ပေးမှာမဟုတ်ဘဲမြန်မာဗုဒ္ဓဘာသာဝင်အမျိုးသမီးများအထူးလက်ထပ်ထိမ့်မြခြင်းဆိုင်ရာဥပဒေနဲ့ပဲဆုံးဖြတ်ရမယ်ဆိုတဲ့အချက်ပါဝင်ပါတယ်။မေလ29ရက်နေ့ကအမျိုးသားလွှတ်တော်မှအတည်ပြုခဲ့တဲ့ဒီဥပဒေပေါ်လွှတ်တော်အမတ်တချို့ရဲ့သဘောထားနဲ့အတူလူခွင့်ရေးအဖွဲ့တချို့ရဲ့တုံ့ပြန်ချက်တွေကို VOA မြန်မာပိုင်းသတင်းတောက်မေခါကစူးစီးတင်ပြထားပါတယ်ရှင်
။ဒီဥပဒေကိုမေလ18ရက်နေ့ကအမျိုးသားလွှတ်တော်မှဆွေးနွေးခဲ့ပြီးမနေ့ကအတည်ပြုခဲ့တာပါ။ဒီဥပဒေချမ်းဟာဗုဒ္ဓဘာသာဝင်မိန်းမတဦးကိုဘာသာကြားအမျိုးသားတဦးကထိမ်းမြလက်ထက်တဲ့အခါကျင့်သုံးရမယ့်ဥပဒေချမ်းတစ်ခုဖြစ်ပါတယ်။ဒီဥပဒေကိုဝေဖန်မှုတွေရှိနေစေဖြစ်ပေမဲ့အမျိုးသားလွှတ်တော်ကဒါကိုအတည်ပြုခဲ့တာဖြစ်ပါတယ်။မြန်မာဗုဒ္ဓဘာသာဝင်အမျိုးသမီးတဦးအနေနဲ့ဘာသာကြားတဦးနဲ့လက်ထက်မယ်ဆိုရင်သက်ဆိုင်ရာမြို့နယ်အထွေထွေအုပ်ချုပ်ရေးမှူးထံမှပတ်ပုံတင်ရမှာဖြစ်ပြီးအကန့်ကွက်သူမရှိမှအုပ်ချုပ်ရေးမှူးကထိမ်းမြားလက်ထပ်ပေးခွင့်ရှိတယ်လို့ဥပဒေမှာပါရှိပါတယ်။ဥပဒေမှာဗုဒ္ဓဘာသာမဟုတ်တဲ့ယောက်ျားကမိန်းမဖြစ်သူဗုဒ္ဓဘာသာဝင်အမျိုးသမီးကိုကိုထီးလက်အောင်ညှဉ်းပန်းနှိပ်စက်ခြင်းအပြုအမူအပြင်စိတ်ဆင်းရဲအောင်ပြုလုပ်ခြင်းအကြမ်းဖက်ခြင်းတို့ပြုလုပ်ပါကပေါင်တန်းနှစ်နှစ်သို့မဟုတ်ငွေတန်းသိန်း20ကိုတရားရုံးကိုပေးဆောင်ရမယ်လို့ပါဝင်ပါတယ်။ဗုဒ္ဓဘာသာဝင်အမျိုးသမီးရဲ့ယုံကြည်ကိုးကွယ်ရာဗုဒ္ဓရုပ်ပွားတော်များစိနုတော်များဇေဒီပထိုးပုံတော်များဗုဒ္ဓဘာသာယဟန်ပုံတော်များကိုဗုဒ္ဓဘာသာဓလေ့ထုံးစံနေနဲ့အညီနေအိမ်မှာထားရှိကိုးကွယ်ခွင့်ပြုရမှာဖြစ်ပြီးဗုဒ္ဓဘာသာဝင်ဆိုင်ရာကိစ္စရဲ့အားလုံးကိုလွတ်လပ်စွာလုပ်ခိုင်ခွင့်ပေးရမယ်လို့ဥပဒေမှာပါဝင်ပါတယ်ဒီဥပဒေဟာကာလဒေတာအရပေါ်ထွန်းလာတဲ့ဥပဒေတစ်ခုဖြစ်ကြောင်းမြန်မာဗုဒ္ဓဘာသာဝင်အချို့မှာဘာသာကြားနဲ့လက်ဆက်ပြီးပါကယုံကြည်ကိုးကွယ်ရာဗုဒ္ဓရုပ်ပွားတော်ပုံတော်များစင်းနုတော်များဇေဒူပထိုးပုံတော်များဗုဒ္ဓဘာသာယဟန်ပုံတော်များကိုထားရှိကိုးကွယ်မှုကိုကန့်ကွက်ခံရမှုတွေရှိခဲ့ကြောင်းဒီလိုတာရကတွေကြောင့်အခုလိုဥပဒေပေါ်ပေါက်လာရတာဖြစ်တယ်လို့အမျိုးသားလွှတ်တော်အမတ်ဦးလာဆွေကခုလိုပြောပါတယ
်အခြားဘာသာတွေရဲ့အခြားနိုင်ငံတွေမှာကြာထားတဲ့ဥပဒေနဲ့စာရင်ဒါကတော့ပြော့နေပါသေးတယ်ဟုတ
်ဒီပြင်ဗုဒ္ဓဘာသာဝင်အမျိုးသမီးကိုအခြားဘာသာတို့အတင်းအကျပ်ပြောင်းကိုးကွယ်စေခဲ့ပါကထောင်ဒဏ်ချမှတ်နိုင်ကြောင်းဥပဒေမှာဖော်ပြထားပါတယ်မူလကဘာသာပြောင်းကိုးကွယ်စေသူကိုထောင်ဒဏ်အနေနဲ့၅နှစ်ချမှတ်နိုင်ကြောင်းတတ်မှတ်ထားပေမဲ့အခုအခါနှစ်နှစ်တို့ပြင်ဆင်လိုက်တယ်လို့လွှတ်တော်အမတ်တွေကပြောပါတယ်ဒီဥတွေဟာမွတ်စလင်ဘာသာနဲ့ပတ်သက်ပြီးပေါ်ပေါက်လာတာဖြစ်ပေမဲ့အခြားဘာသာဝင်တွေအပေါ်မှာရိုက်ခတ်မှုတွေရှိတယ်လို့ချင်းတိုးတက်ရေးပါတီအမျိုးသားလွှတ်တော်အမတ်ဦးစတီဖင်စာတိတ်ကခုလိုပြောပါတယ်
ကျွန်တော်မဆိုင်တဲ့တိုင်းသားဖွဲ့စည်းမဆိုင်တဲ့ဘာသာရေးသက်ကလည်းနည်းနည်းလေးတော့အကုန်လုံးဂတိကောက်ချိခိတဲ့သဘောပေါ်ရတာပြဿနာမပေါ်တဲ့ဟာလည်းပေါ်အောင်လုပ်တဲ့ဆိုတဲ့သဘောကာကွယ်တင်းတဲ့အရာတစ်ခုလိုပဲကျွန်တော်အနေနဲ့မြင်နေဒါမဲ့တခုတော့ရှိတာပေါ့ကျွန်တော်ဂျန်နဲ့မြူတင်းဂျန်နဲ့ဘာသာဂျန်နဲ့လူမျိုးနဲ့ပတ်သက်လို့တော့ဒါမလိုအပ်ပဲနဲ့လာပြီးတော့ကျွန်တော်ကပြဿနာကလာပြီးတော့ရိုက်တာပေါ့အကုန်လုံးတော့
အမျိုးသမီးအရေးလှုပ်ရှားသူအချို့ကလည်းအန်တီဦးတွေကိုလက်မခံမှုတွေရှိပြီး Rainbow အဖွဲ့ကအမျိုးသမီးအရေးပါဝင်လှုပ်ရှားသူတဦးကတော့ဒီဥရေမှာကန့်တမှုတွေရှိနေတယ်လို့ခုလိုပြောပါတယ
်ကျမတို့တစ်ချိန်လုံးကျမတို့ဟိုရှေ့ရဟိုအစင်အဆက်ပေါ့နော်ကျမတို့မိဘတွေကအစင်အဆက်မှာဟိုတခြားကဟိုကန့်တချက်တွေနဲ့ဘောင်ခက်ခန့်ထားရပြီးတော့အမျိုးသမီးရဲ့လွတ်လပ်ခွင့်တွေဆုံးရှုံးနေပေါ့နော်ဟိုဥပဒေကြီးကလေဟိုကန့်တထားတဲ့အခါကျတော့ပေါ့နော်အမျိုးသမီးတွေအတွက်ကိုဒါအရန်ညိုလေဟိုခွဲခြားထားတဲ့လိုမျိုးတစ်ခုဖြစ်နေမှာလို့ပေါ့နော်ကျမအဲ့လိုတော့မြင်ပါရှင့်ဟုတ်
ဥပဒေမှာဗုဒ္ဓဘာသာဝင်မဟုတ်တဲ့အမျိုးသားတအုပ်ဟာဥပဒေကျမ်းပါပြဋ္ဌာန်းချက်တစ်ခုခုကိုဖောက်ပြက်ခဲ့ပါကအနည်းဆုံးထောင်နှံ6လကနေ3နှစ်အထိချမှတ်နိုင်တယ်လို့အများဆုံးငွေတန်5သိန်းသို့မဟုတ်ဒဏ်ရာရဲ့လုံးကိုကြခံရမှာဖြစ်တယ်လို့ဖော်ပြထားပါတယ်။လက်ရှိမှာဥပဒေကျမ်းကိုပြည်သူ့လွှတ်တော်ကလည်းအတည်ပြုပြီးဖြစ်တဲ့အတွက်ပြည်အောင်စုလွှတ်တော်ကိုပေးပို့ရမှာဖြစ်ပါတယ်။ပြည်အောင်စုလွှတ်တော်ကိုပေးပို့ပြီးနိုင်ငံတော်သမ္မတကလက်မှတ်ထိုးပါကဒီဥပဒေဟာအတည်ဖြစ်လာမှာဖြစ်ပါတယ်။ဒီဥပဒေအတည်ဖြစ်လာပါကမူလတီစဲဥပဒေဖြစ်တဲ့1954အထူးထိမ်းများခြင်းဥပဒေဟာပြည့်ပြည့်မှဖြစ်ပြီးဒီဥပဒေအတိုင်းသာနိုင်ငံကျင့်သုံးရတော့မှာဖြစ်ပါတယ်
။မိခပြပြခဲ့တာပါရှင်။အခုတခါတော့စောစောပိုင်းကပြပြခဲ့သလိုပဲဒီလွှတ်တော်အတွင်းသတင်းရိုက်ကူးခွင့်ကန့်သက်ခံရမှုအကြောင်းကိုပြပြပေးပါပါ။ပြည်ထောင်စုလွှတ်တော်နဲ့ပြည်သူလွှတ်တော်တွေမှာလွတ်လပ်စွာသတင်းရိုက်ကူးမှုပေါ်ပိတ်ပင်လိုက်တဲ့အတွက်ရုတ်တံသတင်းရိုက်ကူးသူတွေနဲ့သတင်းတပ်ပုံရိုက်ကူးသူတွေအတွက်အခက်အခဲတွေ့ကြရပါတယ်။ဒီလိုကန့်သက်ပိတ်ပင်မှုဟာသတင်းလွတ်လပ်ခွင့်နောက်ပြန်ဆုတ်သွားတဲ့အနေအထားဖြစ်တဲ့အကြောင်းသတင်းတောက်တွေကတညတညွတ်ထဲပြောပေမဲ့လွှတ်တော်အမတ်တွေကတော့သတင်းလွတ်လပ်ခွင့်ကိုအနှောက်အယှက်မဖြစ်ပါဘူးလို့တုံ့ပြန်ကြပါတယ်။အပြည့်စုံကိုမတ်တန်ကြီးထိုက်ကစူးစီးတင်ပြထားပါတယ်ရှင်
။ပြည်သူ့လွှတ်တော်နဲ့ပြည်ထောင်စုလွှတ်တော်မှာသတင်းတောက်တွေကိုအရင်ကခွင့်ပြုထားတဲ့ Interpreter Booth ကနေသတင်းယူခွင့်ကိုပိတ်ပင်ပြီး၃ရက်အကြာဒီကနေ့မှာတော့သတင်းတောက်တွေသတင်းယူဖို့ပြည်သူ့လွှတ်တော်မှာအခန်းစီစဉ်ပေးမယ်လို့လွှတ်တော်ယုံကသဘောတူလိုက်ပါတယ်။ပြည်ထောင်စုလွှတ်တော်မှာတော့ဓာတ်ရိုက်သတင်းရယူရိုက်ကူးခွင့်ကိုဆက်ပြီးတော့ပိတ်ထားဆဲဖြစ်ပါတယ်။ပြည်သူ့လွှတ်တော်ကနောက်ထပ်စီစဉ်ပေးမဲ့သတင်းခန်းကလည်းလွှတ်တော်အစည်းအဝေးခန်းမှနောက်ဖက်ကလေးလာသူတွေတက်ရောက်ရာနေရာရဲ့ဘဲဘက်ညာဘက်ဒေါင်းနှစ်ခုလိုမှစီစဉ်ပေးမှဖြစ်လို့အရင်ကလိုတော့လွတ်လွတ်လပ်လပ်သတင်းယူခွင့်ရမှာမဟုတ်ဘူးလို့နေပြည်တော်လွှတ်တော်သတင်းတောက်တဦးကအခုလိုပြောပါတယ
်။အဓိကကတော့ဒီရုပ်တံရဲ့အခက်အခဲပဲ။ရုပ်မှလည်းကျွန်တော်တို့ဆက်ခွင့်ပေါ်မှာဖြစ်တယ်လို့ပြောရတဲ့ဒီအဲ့ဒီစကွန်ဘာလဲလာမချင်းလာမလေးတောင်ကြီးတွေပေါ့ဟောရုပ်ယူရတယ်ပါအဖင်းမပြောပြီးတော့ကျွန်တော်တို့တော်တော်လေးမှာတို့လှူရှားနေတာကျွန်တော်ဆိုနေတာဟာကြီးအတွက်ကျွန်တော်တို့အင်စတာဂရမ်ပြင်မရဘူးတို့စကွန်မှာပြီးထားရုပ်ပဲရတယ်ဒီလိုတော့ကိုယ်ပြန်လန်ဆွေးနွေးတာဟာမျိုးပါတယ်ကျွန်တော်တို့ဆက်ရဖို့မလိုဘူးရုပ်ကြီးရုပ်ကြီးကတို့ပြီးထားတဲ့အတိုင်းဟိုမှာအဲ့ဒီလောက်ပြီးလာတာဟာတွေကိုတို့ပြီးရကတ်ချင်းကိန်းတွေပဲကျွန်တော်ပြောရအောင်အားကျကျွန်တော်တို့လိုချင်တာကပြောနေတဲ့လူရဲ့အဓိကမျက်နှာနဲ့လိုချင်တဲ့ရုပ်ကဒါပေမဲ့တို့ကဝိုင်းပြီးဝဲပြရတာအမိတန်ကျွန်တော်ကဝိုင်းပြီးဝဲရအဲ့ဒီဒီချိန်ကြီးဖြစ်သွားတာယူဘူးမှမကြောက်ဘူးအရင်လွတ်လပ်လက်ကျွန်တော်တို့တရင်ယူလို့ရတယ်တက်ပုံရက်ခွင့်ရနေတယ်ပြီးကျွန်တော်ချက်ချင်းပို့လို့ရနေတယ်တက်ပုံရအခုသူတို့ပြီးတဲ့ပုံပဲရမယ်ခွန်လို့ရအချိန်နဲ့ရရင်နောက်ကြောင်ပါလားတရင်လည်းနောက်ကြောင်ပါသူတို့ရှင်နဲ့တက်ခင်သွားတာပုံနဲ့မျိုးအထူးမှလည်းကျွန်တော်ဟိုနဲ့ TV နဲ့ကြည့်ပြီးတော့တဲ့အဆင်လောက်ပဲဖြစ်သွားပါဘူး
2011ခုနှစ်လွှတ်တော်ဆွေးနွေးပွဲတွေစခဲ့ခြင်းကတည်းကသတင်းထောက်တွေကိုသတင်းယူခွင့်ပေးထားတဲ့လွှတ်တော်ခန်းမရဲ့အပေါ်ဘက်က Interpreter Booth အခန်းကတော့နိုင်ငံတကာကလေးလာသူတွေအတွက်ထားရှိထားတာဖြစ်ပြီးသတင်းထောက်တွေအတွက်မဟုတ်ဘူးလို့လွှတ်တော်ယုံကဒီကနေ့မှတုံ့ပြန်ခဲ့ပါတယ်။ဓာတ်ရိုက်သတင်းရိုက်ကူးခွင့်ကိုပိတ်လိုက်တာကြောင့်နေစဉ်ထုတ်သတင်းစာတွေရုပ်တံသတင်းဌာနတွေအတွက်သတင်းတွေကိုအချိန်မီမပို့နိုင်တဲ့ပြဿနာတွေလည်းတွေ့ရတယ်လို့လွှတ်တော်သတင်းထောက်တို့ကပြောပါတယ်။သတင်းထောက်တွေကိုပြန်ပြီးသတင်းရယူခွင့်ပေးဖို့အတွက်လဲလွှတ်တော်နာယကထံကိုမြန်မာဂျာနယ်စ်ကွန်ရက်ကစာပေးဖို့တောင်းဆိုလိုက်ပါတယ်။ဒီလိုရဟာသတင်းလွတ်လပ်ခွင့်နောက်ပြန်ဆုတ်တဲ့အခြေအနေဖြစ်တယ်လို့လဲမြန်မာဂျာနယ်စ်ကွန်ရက်ရဲ့အတွင်ရေးမှူးဦးမြင့်ကျော်ကပြောပါတယ
်။အဲဒီမှာနေပြည်တော်မှာသတင်းရင်းသတင်းထောက်တွေအဲဒီလွှတ်တော်တွေဝင်နေကတော့သူတပည့်တော်ရုပ်သံနဲ့TV သတင်းအဲ TV သတင်းထောက်တွေပေါ့နော်သူတို့တွေအတန်ယူဖို့လို့ရုပ်ရိုက်ဖို့လို့အခက်အခဲတွေဖြစ်တယ်ပေါ့နော်အဲဒီဆိုတော့အဲ့ဒီအခက်အခဲငကိုကဟိုခွင့်ပြုထားတဲ့ဟာကိုအခုကပြန်ပြီးတော့ကန့်တတ်တယ်ဆိုတော့အဲ့ဒီဟာနောက်ဆုတ်သွားတဲ့သဘောမျိုးလည်းဖြစ်တယ်သတင်းယူတဲ့နေရာမှာလည်းအခက်အခဲရှိတော့အဲ့ဒီဟာကိုပြန်သုံးပြပေးဖို့ဟိုတင်ပြတဲ့သဘောပေါ့နော်ဟိုပြည်တော်စုလွတ်တော်နာကစီကိုစပို့တာ
မူလသတင်းရယူခွင့်ပေးထားတဲ့အခန်းကနေသတင်းယူခွင့်ပိတ်လိုက်တာကလွတ်လပ်စွာသတင်းရယူခွင့်ကိုမထိခိုက်နိုင်စေဘူးလို့လဲလွှတ်တော်အမတ်တို့ကရှုမြင်ကြပါတယ်ပြည်သူ့လွှတ်တော်အမတ်တို့ဖြစ်တဲ့ဦးဖေတန်းကတော့သူ့အမြင်ကိုအခုလိုပြောပါတယ
်အမ်ပလင်းပုတ်ကကင်မရာနဲ့ချိန်ပြီးတော့ရိတ်ခွင့်ကိုဟိုပိတ်တာပါခင်ဗျာဒီအခြားတွေကတော့လွှတ်တော်ကိုယ်စားလှယ်တွေကိုဒါမင်းများနာနာဒီ TV မှာကြီးလို့ဒီဆွေးနွေးချက်တွေပေါ်မှာဘယ်လိုလာပြီးတော့ဖ ရှိရတယ်အကုန်ခွင့်ပြုထားတယ်များအသိပင်တာမဟုတ်ပါဘူးသတင်းရမှုပိုင်းကလွတ်တော်ကိုယ်စားလှယ်မှုဆိုသူတို့ကိုလာပြီးတော့အားလားပြုလို့ရပါတယ
်လွတ်တော်တွေမှာတခြားလွတ်တော်အမတ်တယောက်ရဲ့ကိုစားမဲပေးခလုတ်ကိုကိုစားနှိပ်ပေးခဲ့တယ်ဆိုတော့တမတော်သားကိုယ်စားလှယ်တဦးရဲ့သတင်းဓာတ်ပုံကိုပြည်တွင်းသတင်းချာနယ်တစ်ခုမှာဖော်ပြခဲ့တယ်လို့လွတ်တော်အမတ်တွေလွတ်တော်ဆွေးနွေးပွဲအတွင်းအိတ်ငိုင်နေတဲ့ပုံတွေဟာလည်းလူမှုကွန်ရက်တွေပေါ်မှာတက်လာခဲ့ပြီးတဲ့နောက်မှာပြည်သူလွှတ်တော်နဲ့ပြည်ထောင်စုလွှတ်တော်တို့မှအရင်သတင်းထောက်တွေကိုခွင့်ပြုထားတဲ့အခန်းကနေသတင်းယူခွင့်ပိတ်လိုက်တာဖြစ်ပါတယ်။ဒါပေမဲ့ဘာကြောင့်သတင်းယူခွင့်ပိတ်ရတယ်လဲဆိုတာကိုတော့လွှတ်တော်ယုံကတိတိကျကျမပြောပါဘူး။လက်တလုံးမှာတော့ပြည်သူလွှတ်တော်နဲ့ပြည်ထောင်စုလွှတ်တော်တို့မှမူလသတင်းရယူရိုက်ကူးခွင့်ပေးထားတဲ့အခန်းကိုအသုံးပြုခွင့်ပိတ်လိုက်ပြီးမယ်လို့လဲအမျိုးသားလွှတ်တော်ဘက်မှာတော့အခုချိန်ထိလွတ်လပ်စွာသတင်းရယူခွင့်ရှိနေပါတယ်ရှင်။
မတင်ကြီးထိုက်ပြပြခဲ့တာပါအခုတခါတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ငင်းကြရေးဆွေးနွေးပွဲအခြေအနေဘက်ကိုအလှည့်ပေးပါမယ်။ကရင်ပြည်နယ် KNU ထိန်းချုပ်နယ်မြေလော့ခီလာတိုင်းရင်းသားခေါင်းဆောင်ထိပ်သီးအစည်းအဝေးမကြာခင်ကျင်းပရေးနဲ့ပတ်သက်လို့ပြည်ထောင်စုငင်းကြရေးဖော်ဆောင်ရေးလုပ်ငန်းကော်မတီဒုတိယဥက္ကဋ္ဌဝန်ကြီးဦးအောင်မင်းနဲ့အဖွဲ့ဟာ NCCT ခေါ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ဒီကနေ့မနေ့ချင်းမိုင်မြို့မှာတွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒီအခြေအနေကိုတော့ထိုင်းအခြေစိုက် VOA သတင်းတောက်နိုင်ကွန်းအင်ကပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါဝန်ကြီးဦးအောင်မင်းခေါင်းဆောင်နဲ့အစိုးရငင်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီနဲ့ NCCD တိုင်းရင်းသားဖွဲ့တို့ဒီကနေ့နှစ်ဖက်တွေ့ဆုံမှုမှာလာမယ့်ဇွန်လဆန်းလော်ခီလမှာကျင်းပမယ်တိုင်းရင်းသားခေါင်းဆောင်ထိပ်သီးစည်းဝေးအတွက်လာရောက်အားပေးတဲ့တဘောလို့မြန်မာငင်းချမ်းရေးစင်တာကတာဝန်ရှိသူတို့ဖြစ်သူဦးညွန့်အောင်မြင့်ကအခုလိုပြောပါတယ
်အဓိကတော့တစ်ဖက်ကကျွန်တော်တို့ကကျေးဇူးနဲ့ကစလုံးမျိုးပေါင်းကိစ္စဆရာတော်မျိုးပေါင်းကိစ္စတွေတစ်ဖက်ရဲ့ပြည်မြန်မာပြည်ထိုးပြီးတဲ့အခါမှာအခြေအနေဆောင်ရွက်နေအောင်ဆိုတဲ့အပိုင်းတွေကိုကျွန်တော်တို့ကဆွေးနွေးပါတယ်
ဒီကနေ့တွေ့ဆုံမှုမှာတော့လာမယ့်လော်ခီလာထိပ်သီးစည်းဝေးအတွက် NCCD ရဲ့လှုပ်ဆောင်ချက်ပေါ် UPWC ဘက်ကလာရောက်ကြည့်ရှုတဲ့သဘောလို့လဲ NCCD ခေါင်းဆောင်သူဖြစ်သူဘူမှုကြီးခေါကာကအခုလိုပြောပါတယ်အဲ
့ဒါတို့လာပြီးတော့တို့ဘယ်လိုပံ့ပိုးရမလဲပေါ့ဗျာအဲ့ဒါမှကြည့်တာဟိုအလုပ်ဖြစ်ရေးကိုတော့အလုပ်ဦးတည်တဲ့သဘောတော့ရှိပါတယ်ဒီနေ့တွေ့ဆုံမှုကရှေ့ဒီဆက်နိုင်ဖို့အတွက်လာလာကောင်းပါလမ်းကြောင်းပိတ်မနေဘူးပါဗျာ
ဒါအပြင်နိုင်ငံတော်သမ္မတဦးသိန်းစိန်အနေနဲ့လည်းအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းတို့အကြားအပြစ်ခတ်ရက်စက်ရေးမူကြမ်းကိုစာချုပ်ချုပ်နိုင်ပြီးယုံကြည်မှုတည်ဆောက်နိုင်တဲ့အတွက်လာမယ့်လော်ခိလာစည်းဝေးမှာအောင်မြင်စွာကျင်းပနိုင်ဖို့ဝန်ကြီးဦးအောင်မင်းကိုအမှာပါခဲ့ကြောင်းဦးညိုအုံးမြင့်ကအခုလိုပြောပါတယ
်အခုလာမယ့်လော်ခိလာစည်းဝေးကမှာဒါဝင်အောင်မြင်တဲ့ဆန္ဒကောင်းဆောင်ပြီးဒီလိုဖြေရှားကြမယ်လို့ဆိုပြီးစံတိုင်းသက်သာတော့ပြောသွားပါမယ်ရောင်းစည်းမျိုးဦးအောင်မင်းကဒီတော့ကလာရောက်အားပေးတဲ့ပုံပါပဲ
ငင်းချမ်းရေးတိဆောက်ရမှာအလုံးစုံပါဝင်နိုင်ရေးအတွက်ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်ဘက်မှာလက်ရှိတိုက်ပွဲဖြစ်ပွားနေဆဲဖြစ်တဲ့တိုင်းနာဖွဲ့စည်းတွေအလုံးစုံပါဝင်နိုင်ဖို့နဲ့အစိုးရဘက်ကထူးဆစ်ဆင်မှုတွေရပ်တန့်အောင်နှစ်ဖက်အကြားညှိနှိုင်းသွားမယ်လို့လည်းဘူမှုကြီးခေါကာကပြောပါတယ်
အပေါင်းစုမျိုးကအားလုံးပါရေးပဲမဟုတ်အဲ့ဒီမျိုးပဲသူတို့လာလဲပြောပြမယ်သို့တော့အဲ့ဒီလိုပါနိုင်ဖို့အစိုးရဘက်ကဘာခက်ခဲရှိသလဲအစိုးရဘက်ကဘာဟိုကြိုးပမ်းမလဲကျွန်တော်တို့ကဘာကြိုးပမ်းရမလဲဒီအားလုံးပါရေးမှုကတော့ဒါအစိုးရလည်းလက်ခံနေတယ်ကျွန်တော်လည်းလက်ခံနေတယ်ဒါကြောင့်အဲ့ဒီမျိုးအကောင့်တွေပေါ်တဲ့နေရာမှာခက်ခဲမရှိအောင်ဘယ်လိုလုပ်မလဲဆိုတဲ့ဟာတော့အဲ့ဒါညှိရောက်တော့ဗျာအခုချိန်ကြီးတော့အဲ့ဒီ၃ဖွဲ့ကတော့ကြံနေသေးတဲ့သဘောတော့ရှိတာပါလို့ထင်တယ်ဒါပေမဲ့ကြံနေပေမဲ့သူတို့ကြံတဲ့ပုံမှာဟိုအနစ်နာမှုမရှိအောင်တော့ကျွန်တော်ကဝိုင်းပြီးတော့စဉ်းစားပါမယ်
။နိုင်ငံတော်အစိုးရအနေနဲ့ဒီလက်နက်ကန်ပဋိပက္ခတွေချုပ်ငြိမ်းသွားအောင်အလုံးပါဝင်နိုင်တဲ့နိုင်ငံရေးသွေးဆုံဆွေးနွေးနိုင်ရေးအတွက်ကြိုးပမ်းနေတယ်လို့လဲမြန်မာငင်းချမ်းရေးစင်တာကတာဝန်ရှိသူတို့ဖြစ်သူဦးညိုဦးမြင့်ပြောပါရယ်။မေလ25ရက်နေ့ကစပြီး3ရက်တာထိုင်းနိုင်ငံသွေးမှာကျင်းပခဲ့တဲ့ NCCD အစည်းအဝေးမှာလော်ခီလာတိုင်းရင်းသားထိပ်သီးအစည်းအဝေးမှာတင်ပြဖို့အတွက်အစီအကံစာနဲ့နိုင်ငံရေးဆွေးနွေးရေးမူပေါင်းတွေကိုအချောတဆွေးနွေးရေးဆွဲခဲ့ပြီးလာမယ့်လော်ခီလာအစည်းအဝေးမှာအတည်ပြုချက်ရယူသွားမှာဖြစ်ပါတယ်။တပြည်လုံးအတိုင်းအတာပြစ်ခတ်ရစဲနိုင်ရေးအတွက်ပြည်ထောင်စုငင်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီနဲ့တိုင်းရင်းသားဖွဲ့ NCCD တို့အကြားမှာအချိန်ကြိမ်တွေ့ဆုံဆွေးနွေးခဲ့ပြီးအပြစ်ခတ်ရစဲရေးမူကြမ်းကိုချုပ်ဆိုနိုင်ခဲ့ပြီးမဲ့လည်းကချင်ပြည်နယ်ရှမ်းပြည်နယ်ဘက်မှာအစိုးရစစ်တပ်နဲ့ကချင်ဖွဲ့ကုကံဖွဲ့တောင်းပလောင်တပ်ဖွဲ့တွေကြားမှာတိုက်ပွဲတွေဖြစ်ပွားနေဆဲလဲဖြစ်ပါတယ်ခင်ဗျာ
နိုင်ကွန်းအိမ်တရင်ပြပုတ်ခဲ့တာဖြစ်ပါတယ်ရှင်တောထရှင်နေနေနဲ့ VOA ကနေပြီးတော့ထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့စာရိုက်ကနေပြီးတော့ဝေဖန်အကြံပေးစာတွေရေးသားပေးပို့လို့တဲ့ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာရိုက်ကြည်စာရိုက်သစ်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်ပါတယ်။အီးမေးလ်နဲ့ရေးသားပေးပို့လို့ရင်တော့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ရှင
်။ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။
မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
ကိုရတဲ့အဲ့ဒီမှာကြောက်တယ်နာမည်ကြောက
်မင်္ဂလာညချမ်းပါရှင်အခုည10နာရီအထိဆက်ပြီးတော့ထုတ်လွှင့်ပေးသွားမယ် VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်မေလ28ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ25 32 50လိုင်းလက်မီတာ190တို့ကနေဖမ်းယူနိုင်နိုင်ကြပါတယ်ဒီအချိန်အတွင်းမှာနိုင်ရမှာကတော့ဥအတက်ရံဝေဒနာအကြောင်းကျမရေးကန္တာနဲ့အတူမြမရေးသုံးသက်ချက်တခါတိုင်းရင်သတင်းလွှာကန္တာမှာတော့
ကိုရတဲ့အဲ့ဒီအချိန်မှာကြောက်တယ်ဒါမှမဟုတ်ကြောက်ပေမဲ့လည်းသူကကိုယ့်ရဲ့ပုံကြမ်းလို့ဆိုရတယ်သူတို့လည်းတနင်္ဂနွေတင်လာတဲ့ဆင်မျိုးသူတို့လည်းမထားနိုင်အကုန်လုံးလူနာတွေရောက်နေတိုင်းပေါ့နော
်55ချိန်မြောက် Florence Nightingale ဆုရခဲ့သူကရင်အမျိုးသားစနိုင်နိုင်ထွန်းရဲ့ပြောပြချက်နဲ့အတူတခြားတိုင်းရင်းသားဒေသကအဖြစ်ပြက်အစုံကိုလည်းတိုင်းရင်းသတင်းလွှာကန်တာမှနားဆင်ကြရပါမယ်ရှင်ဒီလိုအစီအစဉ်တွေကမှအခုအရင်ဆုံးထုတ်လွှင့်ပေးမယ့်ကျမရေးအစီအစဉ်မှာတော့ဥအတက်ရောင်တဲ့ဝေဒနာအကြောင်းကိုတည်ကြရမှာပါမြန်မာနိုင်ငံမှာဥအတက်ရောင်နာဖြစ်များနေပြီးတော့ဆိုးရွားတဲ့အဆင်မှာဆိုရင်အသက်အန္တရာယ်တောင်ရှိတတ်တဲ့အကြောင်းအထူးခွဲစိတ်ကုဆရာဝန်တွေကပြောပါတယ်အသက်အန္တရာယ်မရှိအောင်ဥအတက်ရောင်နာကိုစောစောတည်ပြီးအဆိုးဆုံးအခြေအနေကိုမရောက်ခင်မှာဒီခွဲစိတ်ကုသမှုခံယူဖို့လိုအပ်ပါတယ်ဘလို့လုပ်ပြီးတော့စောစောတည်နိုင်မှာလဲဒီအကြောင်းကိုတော့ရန်ကုန်ဆေးရုံကြီးကအထူးခွဲစိတ်ကုဆရာဝန်ကြီးဒေါက်တာဆိုးမင်းကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်
ဟုတ်ကဲ့ဒေါက်တာဆိုးမင်းခင်ဗျာဦးအတက်ရောင်တဲ့ယောဂာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့မြန်မာနိုင်ငံမှာအဖြစ်များလားဆရာ
သူမြန်မာနိုင်ငံမှာဟိုအရေးပေါ်ခြေအနေနဲ့ဖိုက်ခွဲရတဲ့လူနာတွေပေါ့နော်အဲ့ဒီအထဲမှာဆိုလို့ရှိရင်တော့ဦးတက်ရောင်တဲ့ယောဂာနဲ့ပတ်သက်တဲ့အကြောင်းရင်းတွေကြောင့်ဖိုက်ခွဲရတာလူနာတော်တော်များများရှိပါရဲ့ဗျကျွန်တော်2012တုန်းကလူရန်ကုန်ဆေးရုံကြီးကဒေတာကောက်ပြီးတော့ကြုံကြည့်တဲ့အခါမှာအရေးပေါ်ဖိုက်ခွဲတဲ့လူနာ1116ယောက်မှာဦးတက်ရောင်နာနဲ့ပတ်သက်တဲ့အကြောင်းရင်းနဲ့ခွဲရတဲ့လူနာ663ယောက်ရှိတယ်လို့ဒီကဆိုထုတ်ဝက်လောက်ကဒီဦးတက်ရောင်နာနဲ့ပတ်သက်ဆက်နွယ်တဲ့ယောဂါကြောင့်ဖိုက်ခွဲရတာလို့တွေ့ပါတယ်ဟောအဲဒါကြောင့်များတယ်လို့ပြောခဲ့ပါတယ်
ဟုတ်ကဲ့ဆရာအခုလိုဒီအဖြစ်များတဲ့အတွက်ပေါ့ဆရာနော်ဒီဦးတက်ရောင်တဲ့ယောဂါနဲ့ပတ်သက်ပြီးတော့လူနာတွေအနေနဲ့ပြည်သူတွေအနေနဲ့အသီးသင့်အသီးထိုက်ဆုံးနှစ်ချက်သုံးချက်ဆိုရင်ဆရာကြီးဘယ်အချက်တွေကိုဆရာထောက်ပြမလဲ
ပထမတစ်ချက်ကပေါ့နော်ဦးတက်ရောင်နာဆိုတိုင်းလေအကုန်လုံးကဦးတက်ရောင်နာလို့တစ်ဖြစ်ချက်မှတ်ထားလို့မရဘူးတချို့ယောဂါတွေကဥတက်ရောင်နာကဲ့သို့တခါလေကိုကဥတက်ရောင်နာထင်နေပဲဥတက်ရောင်နာမဟုတ်ဖဲနဲ့ဥတက်ရောင်နာလို့မှားပြီးဒိုင်ဂနိုစစ်လုပ်တာလည်းရှိတတ်တယ်အဲဒါခါကြီးကမှားတာမဟုတ်ဘူးယောဂါရဲ့သဘောကပုံစံအတူတူဒီပုံစံနဲ့ပဲလာမျိုးရှိတတ်တယ်ပေါ့ဥပမာတောက်ပြုံမှာဒရေတဲပြီးပေါက်သွားတာတမောင်လို့ရှိရင်မျိုးအိမ်ထဲမှာအရေတဲပြီးအဲ့အရေကနေပေါက်သွားတာအဲ့ဒါမျိုးတွေကလည်းပဲဥတက်ရောင်နာကဲ့သို့လာတတ်တယ်ခွဲတဲ့ခါကျတော့ကျွန်တော်သိချာသိရတယ်ပေါ့အမှန်သူများနိုင်ငံတွေမှာဆိုလို့ရှိရင်တော့ဒီဟို city development တော့အားသာဆောင်လို့ရိုက်လိုက်လို့ရှိရင်တော့အဲ့ဒါရှင်းရှင်းလင်းလင်းသိရတာပေါ့အဲဒီခုနကျွန်တော်ကောက်ထားတဲ့ data ထဲမှာဆိုလို့ရှိရင်ဦးတက်ရောင်နာလို့လာတဲ့အထက်မှာပါဦးတက်ရောင်နာမဟုတ်ဘဲနဲ့တခြားဖြစ်နေတဲ့ယောဂါတွေပေါ့အဲ့ဒါကဘယ်လောက်လောက်ရှိလဲဆို38ယောက်လောက်ကအဲ့တခြားယောဂါတွေနဲ့လာလို့တွေ့ရတယ်ပေါ့တစ်ချက
်
ဒီကတည်းကတော့ဦးတက်ရောင်နာမှာကျွန်တော်တို့ကအဆင့်နေရှိရတာတချို့ကလည်းဦးတက်ရောင်နာဆိုတော့ minor surgery ကလောလောလေးပဲ3ရက်လောက်နေဆေးရုံကဆင်ရတယ်အဲ့လိုထင်ကြတယ်တချို့ကျတော့လည်းအသက်အန္တရာယ်ရှိတဲ့အထိသုံးဆုံးတဲ့အထိဖြစ်တာလည်းများအဲ့ဘယ်ပေါ်မှာမူတည်တာလဲဆိုတော့သူ့ရဲ့ယောဂါရဲ့အဆင့်ပေါ်မှာမူတည်တာပေါ့နော်ဦးတက်ရောင်နာမှာအများစုကတော့ရောင်ရုံလေးပဲရောင်တာပေါ့အဲ့ဒါဆိုလို့ရှိရင်စိတ်ပူကြလည်းမရှိဘူးခွဲလိုက်လို့ရှိရင်လည်းပျောက်သွားတယ်နေရာတော့ရအောင်နေနဲ့ဆင်းသွားဆင်းလို့ရတယ် result ကောင်းတယ်ပေါ့ဒါပေမဲ့လည်းအဲ့ဥတက်ရောင်တာရောင်ရုံတက်တက်ပေါ့ကနေဥတက်ပေါက်တယ်လို့ခေါ်ပြီးပေါက်ထွက်သွားရင်ဒါမှမဟုတ်လို့ရှိရင်နောက်ပြည်ပြည်တည်လာလို့ရှိရင်နောက်ဘိုက်ထဲမှာပြန့်သွားလို့ရှိရင်အဲ့ခါမျိုးကျတော့သွေးစိတ်တက်တာတော့ဘာလို့လဲအတက်အနေလည်းရှိရဲအဲ့လိုမျိုးတွေကျတော့ဒီနှုံးများတယ် ောက်ပြီးတော့ဟိုယောဂနောက်ဆက်တွဲဆိုးကျိုးတွေခံရများတယ်ပေါ့
ဟုတ်ကဲ့ဆရာအဲ့ခါကျတော့
ဦးတက်ရောင်လာမှလည်းသူ့အဆင့်နဲ့သူရှိတယ်ရောင်လည်းပြီးရင်အလုံးဖြစ်သွားတယ်ပြီးရင်ပြီးဖြစ်သွားတယ်အဲ့လိုမျိုးဒီအဆင့်မှာရောင်နေတယ်ဆိုတာမူတည်ပြီးတော့ကျွန်တော်တို့ကုသမှုရလာတရားပွဲသွားနိုင်တယ်ပေါ့
ဟုတ်ကဲ့ဆရာအဲ့တော့ခုနကလူမျိုးဆိုးသွားတဲ့အဆင့်မရောင်ပေါ့ဆရာနော်ခုနကပေါက်ထွက်သွားတာပြီးတဲနေတာပြီးတဲပြန်ပြီးတော့ခုနသေဆုံးရတဲ့အဆင့်မျိုးဒီမရောက်အောင်ဘလို့အနေထားတွေကိုကြိုပြီးတော့တိထားဖို့လုံမလဲဘာတွေလှုပ်ထားဖို့လုံမလဲဆရာကြီ
းအဲ့ဒီအတွက်ကတော့ဒီဥတက်ရောင်လေလို့တန်တရားရှိလာပြီဆိုလို့ရှိရင်ဆရာဝန်နဲ့ပြဖို့လိုတယ်ပေါ့အနည်းဆုံးဒီကာလေးကြတချို့လူတွေကဖိုက်အောင်လာလို့ဆိုအပြင်မှာစီမီလိုနဲ့ကုလာတော့ကိုနေပြင်းနေလို့တာဆိုအဲ့ဒါတွေကနောက်ကြမှာရောက်လာလို့ရှိရင်ကျွန်တော်တို့တွေလောကကံရလဲခက်တယ်လူနာအတွက်လည်းရစက်ကမကောင်းအဲ့တော့ဖြစ်နိုင်လို့ရှိရင်ဥတက်ရောင်လေလို့ထင်တယ်ဆိုလို့ရှိရင်တချွတ်နဲ့ဆရာဝန်နဲ့ပြတင်တယ်လို့အရင်ဆုံးကတော့အဲ့ဒီကိုအရင်စာမှာပေါ့နော်ဆရာဝန်နဲ့ပြပေးခါပါဆရာဝန်ကအဲ့ချင်းရှိရဲ့ဘယ်ကိုဆွဲဦးလို့လဲဆိုတော့သူကဆက်ပြီးတော့လုပ်သွားမှာပေါ့နော်အဲ့တော့နောက်တစ်ခုသိနေချင်တာကကျွန်တော်တို့ကဦးတက်ရောင်းနိုင်လေခွဲမယ်ပြောလိုက်မခွဲဘူးပြောလိုက်ခွဲမယ်ပြောလိုက်မခွဲဘူးပြောလိုက်လူနာဘက်ကထင်တာလည်းရှိတယ်အဲ့ဒါကဘယ်ပုံမှမူတည်လဲဆိုတော့ဦးတက်ကရောင်းလာကရောင်းလဲဆိုချင်ကျွန်တော်ကခွဲကိုခွဲတယ်ဒါပေမဲ့အဲ့မှာရောင်းလေခွဲတယ်ပြောပြီးမှကျွန်တော်တို့အလုံးခဲစမ်းပြီးမှဆိုလို့ရှိရင်အဲ့ဒီချင်းကြမ်းမခွဲဘူးစောင့်တယ်နော်အလုံးခဲစမ်းနေရင်မှတခါအဲ့ဒီအလုံးခဲကနေပြီးတဲသွားပြီးတော့လူကအဖျားတွေတက်လာသေးသေးလေးတက်လာဆိုချင်အဲ့ဒီချင်းကတခါခွဲတယ်ဆိုပြန်ခွဲတယ်အဲ့တော့ဘယ်ပုံမှမူတည်လဲဆိုတော့သူ့ကိုကုနေတဲ့ဆရာဝန်ပုံမှာပဲမူတည်ရပြန
်ဟုတ်ကဲ့အဲ့တော့ဒီဆရာဝန်နဲ့ပုံမှန်စပြ
ဆရာဝန်တရားနဲ့ပြတင်တယ်လို့ကြံပေးနေတာပေါ့နော်တိကျအဲ့တော့ဘယ်လိုခါမိမှဆရာဝန်နဲ့သွားပြရမလဲဆိုဥတက်ရောင်းတာနဲ့ပတ်သက်တဲ့ယောဂါတွေအကုန်လုံးကဘာနဲ့လာတယ်လဲဆိုရှင်ဘိုင်းနာတယ်ပေါ့နော်ဘိုင်းနာတာဘယ်နေရာမှာနာလဲဆိုရှင်ချက်နဲ့ချက်အောင်လားညာဘက်ခတ်ရင်းရင်းဝါးနေနာတယ်အဲ့ဒီနောက်ထိအထင်ခံနိုင်အောင်လားအဲ့ဒါဆိုလို့ရှင်တော့ဆရာဝန်စီကိုသွားပြပြီးတော့တခုခုဖြစ်နေသလားဆိုတဲ့ဟာကိုအရင်ဆုံးစစ်ဆေးကြည့်တင်တယ်လို့ကြံပေးခြင်းပါတယ
်ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာဆရာခုနပြောတဲ့ဒီတောက်ပြုံတို့ဒီမျိုးတို့မှာဖြစ်တာတွေနဲ့ခွဲနိုင်တဲ့လက္ခဏာတွေထားမျိုးရောရှိလားဆရာကြီ
းဒီအဲ့ဒါရှိပါတယ်ဗျကျွန်တော်တို့ဟိုဆရာဝန်တွေကတော့ကြည့်လိုက်လို့ရှိရင်ကိုတည်တယ်ဟိုပုံမှန်မြတ်စဉ်းစားစဉ်းစားတူပေမဲ့လည်းလူနာရဲ့တခြားလက္ခဏာတွေကိုကြည့်လိုက်လို့ရှိရင်ခွဲတာတွေရှိရပါတော့ဒါပေမဲ့အဲ့ဒါတွေကဆရာဝန်မှပဲခွဲရတာပေါ့နောက်တစ်ခုကတော့ဆေးရုံကိုရောက်လာတဲ့အခါကျမှကျွန်တော်တို့ကဖိကြအောင်ပေါ့နော်ခြင်ကြီးတစ်ခုနဲ့ရန်တမ်းခွဲပြီးထဲရောက်မှဘာတွေဖြစ်နေလဲမသိဘူးခြေတာတွေ့ရလုလိုက်မယ်ဆိုတာမျိုးမဟုတ်ဘူးပေါ့မခွဲကြမှာလေတိတိကျကျသိပြီးတော့မှတိတိကျကျဘာဖြစ်လို့ဘာလုပ်မယ်ဆိုမျိုးရှိဖို့အတွက်အဲ့ဒါတွေကတော့ဆေးဥမှာအဆင်ပြေပါလိမ့်မယ်အာထောက်ဆောင်ရိုက်တာတောင်းလို့ရှိရင်သူများနိုင်ငံလာဆို CT scan ရတာပေါ့နော်အကုန်လိုအပ်တဲ့ investigation တွေလုပ်ဖို့ရှိသေးရအောင်
ဟုတ်ကဲ့ဆရာတော့အဓိကလက္ခဏာကတော့ချက်အောင်နာနဲ့ဒီချက်ရဲ့ညာဘက်မှာပေါ့နော
်ဟုတ်ကဲ့
အမခံနိုင်အောင်ပြင်းပြင်းထန်ထန်လာ
လို့ထိုးထိုးအောင်နဲ့ကြည့်လို့အထိမခံနိုင်ဘူး
ဟုတ်ကဲ့ဒါကတော့အရေးကြီးဆုံးလက္ခဏာပဲပေါ့ဒါဆိုရင်တော့မဖြစ်မနေဆရာဝန်ပြဖို့လိုတာပေါ့ဆရာနော
်ဟုတ်ကဲ့
ဆရာဒီနေ့မှဆရာရေဒီကုသမှုအပြင်ပေါ့နော်ခုနဆရာဝန်နဲ့ဆက်တော်စီပြတာအပြင်မဖြစ်အောင်ကာကွယ်နိုင်တဲ့အနေအထား
အဲ့ဒီလိုတော့မရှိပါဘူးဗျာဒီဟာကနာရာရှိယောဂါမျိုးမဟုတ်ဘူးဟိုငကူအကောင်းညာနဲ့ရုပ်ပြထားပြီးဖြစ်တဲ့ယောဂါမျိုးပါဘာကြောင့်ဖြစ်တယ်လို့တိကျပြောတာမဟုတ်ဘူးပေါ့ဟိုကာကွယ်လို့ရတဲ့အကြောင်းလည်းမရှိပါဘူ
းဟုတ်ကဲ့ဟိုဘလူးလူတွေမှာအဖြစ်များတယ်ဆိုတာမျိုးရော
အဲ့ဒီဟာလည်းတိတိကျကျပြောလို့တော့မရပါဘူးဟိုတချို့လူတွေမှာဟို risk များတဲ့လူတွေရောရှိတာပေါ့ဒါပေမဲ့ဟိုဥတက်ရောင်းတာချင်းတူရင်ကျွန်တော်တို့ကအန္တရာယ်ရှိပြီးဂရုစိုက်ရတဲ့ဟာတွေရှိရအဲ့ဒါကတော့အသက်သင့်ငယ်လုံးတဲ့လူတွေအသက်သိကြီးတဲ့လူတွေဆိုရှင်လည်းသတိထားရတယ်သတိထားရဆိုတော့သူတို့တွေမှာခန္ဓာကိုယ်ရဲ့ကိုယ်ခံအားစနစ်ကငယ်တဲ့လူတွေလိုပြင်းပြင်းထန်ထန်မတုံ့ပြန်အောင်အဲ့ဒီခါကျတော့မတိမသာဖြစ်နေတာပေါ့နော်ဖုံး mask ဖြစ်နေတာပေါ့အပေါ်ကနေပြီးတော့ဖုံးအုပ်ထားတဲ့အရာတွေရှိရအဲ့ဒီခါကျတော့အဲ့လိုလူမျိုးတွေဆိုရှင်တော်တော်နောက်ကျမှသိရတယ်။နောက်တစ်ခုကဟိုအမျိုးသမီးကြီးကိုယ်ဝန်ဆောင်နဲ့အချိန်မှာပေါ့ဖြစ်လို့ရှိရင်လည်းတအိမ်ငယ်မှာကလေးနဲ့ជីជីជីជីလာတဲ့ခါကျနေရာရွေ့ရွေ့ရွေ့သွားတာရောပြောသလိုပေါ့ယောဂါရဲ့ diagnosis ကိုကြားပေါ့နည်းနည်းခဲရင်နေဗျာ။နောက်တစ်ခုကခွဲတဲ့အခါမှာလည်းကျွန်တော်ကကိုယ်ဝန်အမှုရင်ကိုလိုက်ပြီးတော့ဒီကလေးနဲ့ကိုယ်ဝန်အန္တရာယ်မရှိအောင်လည်းစဉ်းစားသေးတယ်။အဲ့ဒီခါကျစဉ်းစားကြတပိုင်းပေါ့နော်။အန္တရာယ်များတယ်ပေါ့
။ဟုတ်ကဲ့။အခုလိုဒီဦးတက်ရောက်တဲ့ယောဂါနဲ့ပတ်သက်ပြီးတော့ကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့ချက်က
လူနာတွေဘက်ကပေါ့နော်။မထင်လောက်တာဒါမှမဟုတ်ဆေးရုံသွားမှကြောက်တာလို့အကြောင်းမျိုးမျိုးကြောင့်ဆရာဝန်နေစီဆေးရုံနေစီရောက်မလာပဲနဲ့လွန်လာတဲ့အခါကျမှရောက်လာလို့ရှိရင်ကျွန်တော်တို့ဘက်ကအဲ့နဲ့ထွက်ရမယ်ဆိုမှမထွက်နိုင်ရပဲ။ဒါပေမဲ့နေပေါက်ကားလို့ဖြစ်တဲ့အခါကျအန္တရာယ်များတာပေါ့နော်။အဲ့တော့ဆိုးဆိုးစီးစီးလေးများဆရာဝန်နဲ့ပြပြီးတော့လိုအပ်တဲ့ကုသမှုကိုထိထိရောက်အောင်လည်းအချိန်မီကုနိုင်လို့ရှိရင်အန္တရာယ်လည်းနေမယ်၊သူနာအတွက်လည်းကောင်းမယ်ပေါ့
။ဟုတ်ကဲ့၊ကျေးဇူးအများကြီးတင်ပါတယ်ဆရာ
။ကိုဝင်းမင်းစီစဉ်တင်ဆက်ပေးနေတဲ့ကျမရေးကဏ္ဍကိုအခုလိုကြာတာပရင်းနေညပိုင်းမှာအသစ်ထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုတောက်ကြနေမနေ့ပိုင်းမှာနားဆင်နိုင်ကြပါလိမ့်ရှင်။
ရရှိမြတ်များ
Lama Yuka Bema Shimbian Budre, Tanangalung, Guzabure, Nangay Party Rishidluwe, Taina Dida Didima, Taina Lumurigu, Guzabure, Taina Party Rile Shinivare. The Taina Party Riha, through a Dida Didima, Nangay Party Girine, Shimbiam and Nita Shinira Mulu. The Taina Party Ria Lalane, Shinangayma, through a Kankana, Blue Pilam, Lesuraguru. The Lame Sani Yavan Delhi Light Season, Sunibu Season Tower. Pawan Sunni Mimia Lura Thrashin in Nine, Kuya telephone Madugo, view Mimavango, Jutin people, Talu Yaware. Damam Ho, Mimiro Sunni Lure, Mimiro Mimia Lure, Chong Yarigo, Sane Pissi, a Tan Fine Pissi, Jutin people, Talu Le Yaware. View Mimaway a phone Namaga, Nitong Yan here, Toshin Nanga Nga Li Pipiro, Email Sagaro Burmese Egg View News.com Pipare, Pawan Sunni Mimian Yamatrashinigo, Juzuwarekia.
View American Tanya Diary Line Season Rigo, Sanina Inga Nya Bine Season Rig Matabago, Najain Tolu and Penny Varashi, Bowen Sunri Loyan, Chami Sato Java, Lutama, Pekoviazi, Aku Myama Ye Tonta Chako Nasin Java me, Myama Democracy Ye Lalago, Kaman Nambo, Piranzu Lutto, Gozaleria, Atopatigo, Lila, Sansetare Sarango, Uam Kene, Gojojo Tinga, Kuni Timbia Tavarishin.
ပြည်သူ့လွှတ်တော်ကိုလေ့လာစမ်းသပ်ထားတဲ့ပြင်သစ်ပညာရှင်ဒေါက်တာရီနော့အေဂါတူရဲ့စာရန်ကိုဒီကနေ့တင်ပြပါမယ်။ဂျာမနီနိုင်ငံဟမ်ဘတ်တက္ကသိုလ်အာရှရေးရဌာနကလွန်ခဲ့တဲ့နှစ်စက်တင်ဘာမှာထုတ်ဝေတဲ့စာရန်ဖြစ်ပါတယ်။မြန်မာ့ကိမြန်မာရေးရာကိုလေ့လာနေသူဒေါက်တာအေဂါတူဟာလွန်ခဲ့တဲ့ဖေဖော်ဝါရီလကပဲနေပြီးတော့ကိုသွားရောက်လေ့လာခဲ့ပါသေးတယ်။အမိတ်နိုင်င ီးစိုးတဲ့လွတ်တော်ဖြစ်လို့ဘူဂျိုဟောင်းတို့ချုပ်ကင်ထားတဲ့အဖွဲ့အစည်းပဲဖြစ်ရမယ်ဆိုတဲ့အမြင်မျိုးကိုအေဂါတူကလက်မခံပါဘူး။ဒါကြောင့်မြန်မာအင်္ဂလိပ်နှစ်ဘာသာနဲ့ထုတ်ဝေထားတဲ့အယတစစ်တာကုစလေ658ဦးရဲ့အထောက်ပတ်တီတွေကိုအခြေခံလေ့လာသုံးသပ်တယ်လို့ဆိုပါတယ်။ကုစလေတို့ရဲ့လူမျိုးရေးပညာရေးဘာသာရေးလူမျိုးရေးစီးပွားရေးစတဲ့နောက်ခံအခြေအနေတွေကိုလေ့လာပါတယ်။ကောင်းဆောင်ပိုင်းကပုဂ္ဂိုလ်တို့ရဲ့အခြေအနေမှာအပြောင်းအလဲဖြစ်လာတာကိုကြည့်ရင်အသွင်ကူးပြောင်းမှုကိုခံမနိုင်လေလို့ဆိုပါတယ
်စစ်တပ်ကိုယ်စားလှယ်166ဦးအပါအဝင်လွှတ်တော်ကိုယ်စားလှယ်658ဦးရဲ့အထုပ်ပတ်တီအကျဉ်းတွေကိုလေ့လာတဲ့အပြင်ပြည်ထောင်စုလွှတ်တော်အမတ်39ဦးကိုလည်းဧကတုကတွဲဆုံမေးမြန်းပါတယ်2010ရွေးကောက်ပွဲအနိုင်ရသူထဲမှာအမျိုးသမီး400ခန့်နှုန်းသာရှိပေမဲ့ဂျားဖြတ်ရွေးကောက်ပွဲမှာတော့2900ခန့်နှုန်းဟာအမျိုးသမီးအမတ်တွေဖြစ်နေပါတယ်စစ်တပ်ကိုယ်စားလှယ်ထဲမှာလည်းအမျိုးသမီးစစ်ဗိုလ်2ဦးပါဝင်လာတာမို့လွှတ်တော်ကိုယ်စားလှယ်900ခန့်နှုန်းလောက်ဟာအမျိုးသမီးဖြစ်နေပါတယ်။အရသာလွှတ်တော်အမတ်ရဲ့ပြန်မျှသက်တမ်းဟာ58နှစ်ဖြစ်ပြီးစစ်တပ်ကိုယ်စားလှယ်ရဲ့ပြန်မျှသက်တမ်းကတော့44နှစ်ဖြစ်ပါတယ်။လူမျိုးအရကြည့်ရင်ဗမာက80ရာခိုင်နှုန်းဖြစ်ပြီးအခြားတိုင်းရင်းသားတွေက30ရာခိုင်နှုန်းနေရာယူထားတာတွေ့ရပါတယ
်။ပြည်ထောင်စုလွှတ်တော်ကစစ်တပ်ကိုယ်စားလှယ်တရား66ဦးမှာတော့90ရာခိုင်နှုန်းနီးပါးဟာဗမာဖြစ်ပြီးရခိုင်12ဦးရှမ်း2ဦးနဲ့ကရင်2ဦးသာပါဝင်ပါတယ်။အရသာကိုယ်စားလှယ်90ရာခိုင်နှုန်းဟာဗုဒ္ဓဘာသာဝင်တွေဖြစ်ကြပြီးခရစ်ယာန်52ဦးနဲ့မွတ်စလင်3ဦးသာရှိပါတယ်။ဒါပေမဲ့ကိုယ်စားလှယ်အားလုံးဟာဘာသာရေးအမြင်မရှိတဲ့နိုင်ငံရေးပါတီတွေကလာကြတာဖြစ်ပါတယ်။စစ်တပ်ကိုယ်စားလှယ်အားလုံးဗုဒ္ဓဘာသာဝင်ဖြစ်နေတာကိုကြည့်ရင်ဗမာဖြစ်ဖို့တဲ့ဗုဒ္ဓဘာသာဝင်ဖြစ်ဖို့ကပိုအရေးကြီးတယ်လို့ဖြစ်နေပါတယ်။တိုင်းပြည်အတွက်ဥပဒေစီမင်းပြတ်ထမ်းမဲ့လွတ်တော်ကိုယ်စားလှယ်တွေဟာလက်ရွေးစင်အကျော်အမော်တွေမှုပညာရေးအချင်းဟာအရေးကြီးပါတယ်။လွတ်တော်ကိုယ်စားလှယ်83ရာခိုင်နှုန်းဟာတက္ကသိုလ်ဘွဲ့ရတွေဖြစ်နေတာတွေ့ရပါတယ်
။ပါရဂူဘွဲ့ရကိုယ်စားလှယ်ထဲမှာအရသာ10ဦးနဲ့စစ်သား4ဦးရှိပါတယ်။မာစတာဘွဲ့ရတဲ့ကိုယ်စားလှယ်ထဲမှာအရသာ32ဦးနဲ့စစ်သား52ဦးရှိပါတယ်။ BA, BSC, LLB, MBBSစားရဲဘွဲ့တွေရထားတဲ့ကိုယ်စားလှယ်ထဲမှာအရသာ336ဦးနဲ့စစ်သား112ဦးရှိပါတယ်စစ်တပ်ကိုယ်စားလှယ်အားလုံးဟာဘွဲ့ရအရာရှိတွေဖြစ်နေပါတယ်အရသာအမတ်ထဲမှာ10တန်းပညာသာရှိသူ10ရာခိုင်နှုန်းပဲရှိပါတယ်ကိုးကန့်နဲ့ဝါအမတ်တွေထဲမှာမြမစာ4တန်းနဲ့တရုတ်စာ10တန်းအထိတင်ပူးသူတွေရှိပါတယ်ကြောင်းမနေဘူးတဲ့အမတ်တဦးသာရှိပါတယ်အရသာကိုယ်စားလှယ်တွေထဲမှာ40ရာခိုင်နှုန်းကသာစစ်မှုဒဏ်ဟောင်းဖြစ်ပါတယ်အများစုကစီးပွားရေးလုပ်ငန်းရှင်တွေဖြစ်ပါတယ်။လွှတ်တော်နှစ်ခုလုံးမှာဥပဒေလောကကလာသူ28ဦးသာရှိပါတယ်
။ဆက အာဏာရှင်စနစ်ကရတသမိုင်းအစိုးရစနစ်ကိုအသွင်ကူးပြောင်းရမှာပေါ်ထွက်လာတဲ့လွတ်တော်ကိုယ်စားလှယ်တွေရဲ့လူမျိုးရေးနောက်ခံသမိုင်းကိုလေ့လာရင်မြန်မာ့ကိမြန်မာနိုင်ငံရေးနဲ့ဥပဒေပြူရေးရဲ့နောက်ွယ်ကအင်အားကိုသိနိုင်မယ်လို့ဧကတုကယူဆပါတယ်။ဆုံးဖြတ်ချက်ချနိုင်တဲ့အကျော်အမော်လူဒန်းစားဒစ်ရဲ့လုံနိုင်မှုစွန့်ရည်ကိုလည်းအကဲကတ်နိုင်ပါလိမ့်မယ်။လက်ရှိလွှတ်တော်အမတ်တွေကလွတ်လပ်ရေးရကစားပါလီမန်လွှတ်တော်ကအမတ်တွေနဲ့အတော်တူတယ်လို့ဆိုပါတယ်။အသက်50ကျော်ပညာတတ်စီးပွားရေးလုပ်ငန်းရှင်မြန်မာတွေဖြစ်နေပါတယ်။စစ်တပ်ကုစလေ166ယောက်ကိုဘေးပယ်ထားပြီးလေ့လာမယ်ဆိုရင်ပညာတတ်စီးပွားရေးသမားနိုင်ငံရေးအကျဉ်းသားဟောင်းဗိုလ်ချုပ်ဟောင်းကွန်မြူနီဟောင်းနဲ့တိုင်းရင်းသားခေါင်းဆောင်တွေလွှတ်တော်မှာပါဝင်နေပါတယ်။သူတို့ရဲ့လွှတ်တော်တွင်အပြုအမူကိုလေ့လာမယ်ဆိုရင်အထုပ်ပတိအကျဉ်းကိုလေ့လာရုံနဲ့မလုံလောက်ပါဘူး။ဒါကြောင့်လွှတ်တော်အမတ်တွေရဲ့ဥပဒေပြုလုပ်ငန်းကိုစနစ်တကျလေ့လာသင့်တယ်လို့ဆိုပါတယ်။အမတ်တွေရဲ့လူမှုစီးပွားရေးနှောက်ကြောင်းနိုင်ငံရေးအတွေ့အကြုံနဲ့လွှတ်တော်တွင်အပြုအမူဆက်ဆက်နေပုံကိုလိလာဆန်းစစ်နိုင်မယ်ဆိုရင်အလွန်အကျိုးရှိမှာဖြစ်ကြောင်းဒေါက်တာရေနော့ဧကတုကသုံးသပ်ထားပါတယ်ခင်ဗျာ
။ဥက္ကံခေရမြန်မာရေးသုံးသပ်ချက်ကိုကြာသာတင်းတင်းတွင်နေမနေ့ပိုင်းမှာပြန်ပြီးတော့တစ်ချိန်နားဆင်နိုင်ပါတယ်ရှင်။အခုနောက်ဆုံးကြံနေသေးတဲ့တိုင်းရင်သတင်းလွှာကဏ္ဍကိုလည်းနားဆင်ကြရအောင်ပါ။ထိုင်းမြန်မာနယ်စပ်ဒေသကနေတိုင်းရင်သားသတင်းတောက်တွေကစူးစီးတင်ဆက်ပေးနေတာဖြစ်ပါတယ်ရှင်။
ပါစင်တင်ဆက်သွားမယ်တိုင်းရင်သတင်းလွှာကကြေဆိုပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအမီပါ BNY နော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့မြမရေတက်ကနေကဲဆက်ထားတဲ့လေစီးပြေဒုက္ခသည်နေရာကျော်ကိုလက်ခံဖို့အတွက်တပတ်ခန့်အချိန်ယူစစ်ဆေးရမယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကအကြောင်းပြန်ခဲ့ပါတယ်။ NCCT အဖွဲ့ကနေနိုင်ငံရေးဆွေးနွေးရေးမူပေါင်းတွေကိုအတည်ပြုရေးဆွဲဖို့ထိုင်းနိုင်ငံမှာအစည်းအဝေးကျင်းပခဲ့တယ်ဆိုတာနဲ့အေယာဝတီတိုင်းကကရင်အမျိုးသားသူနာပြုစနနိုင်ထွန်းကိုအပြည်ပြည်ဆိုင်ရာစစ်ချေနီကော်မတီနဲ့လာဂျာနီအသင်းကနေဖလော်ရင်နိုင်တင်ဂေးစုကိုပေးအပ်ချီးမင်းခဲ့တဲ့အကြောင်းတွေကိုကြားကြားရမှာပါရှင်။
မကနန်းဟောင်းပါရှင်တရင်တွေကိုဆိုင်းမုန်းနဲ့အတူတင်ဆက်သွားမှာပါမြန်မာနိုင်ငံရေတက်ကကယ်ဆယ်ထားတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားလီစီပြေနေရာကျော်ကိုနေရာရင်းပြန်ပို့ဖို့စီစဉ်နေရမှာအချက်လက်မပြည့်စုံသေးလို့တပတ်ခန့်အကြာအချိန်ယူစစ်ဆေးရအောင်မယ်ဆိုပြီးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကအကြောင်းပြန်လာခဲ့ပါတယ်လီစီပြေဒုက္ခသည်တွေကိုမေလ22ရက်နေ့ကမောင်တော်မြို့နယ်တင်မောကွေ့ကျေးရွာအနီးမှာမြန်မာရေတက်ကဆက်လီနစီးနဲ့အတူဖမ်းဆီးမိခဲ့တာပါသူတို့တွေကိုအလေတန်ကျော်ကြီးရွာနားမှာယာယီကယ်ဆယ်ထားခဲ့ရကနေသွားလာရေးလွယ်ကူဖို့အတွက်ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့အနီးဆုံးဖြစ်တဲ့တောင်ပြိုကိုပို့ဆောင်ထားတယ်လို့မောင်တော်ခရိုင်ဥက္ကဋ္ဌကပြောပါတယ်။လေစီဒုက္ခတွေတွေကိုတက်ဆိုင်ရာနိုင်ငံကိုအမြန်ဆုံးပေးပို့သွားမယ်လို့လည်းရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးမောင်မောင်အောင်ကသတင်းထောက်တွေကိုပြောဆိုထားပါတယ်
NCCT ခေါ်တဲ့နိုင်ငံလုံးအပိခရက်ဆဲရင်းညနိုင်ရဲ့အဖွဲ့ကနေအပိခရက်ဆဲရေးဆိုင်ရာမူကြမ်းနဲ့နိုင်ငံရေးဆွေးနွေးရေးမူပေါင်းတွေကိုအတည်ပြုရေးဆွဲဖို့အတွက်မေလ25ရက်နေ့ကနေ29ရက်နေ့အထိထိုင်းနိုင်ငံမှာအစည်းအဝေးကျင်းပခဲ့ပါတယ်။လာမယ့်လော်ခီလာတိုင်းရင်းသားထိပ်သီးအစည်းအဝေးမှာတင်ပြဖို့အတွက်အစီရင်ခံစာနဲ့နိုင်ငံရေးဆွေးနွေးရေးမူပေါင်းတွေကိုအချောသတ်ဆွေးနွေးခဲ့တယ်လို့ NCCT တာဝန်ရှိသူတို့ဖြစ်တဲ့ပုံမူကြီးခွန်ဥက္ကာကပြောပါတယ်ဒီဆွေးနွေးပွဲကို NCCT အဖွဲ့ရဲ့မူပေါင်းရေးဆွဲရေးအလုပ်အဖွဲ့ဝင်တွေဖြစ်တဲ့ဗဒိုကွယ်ထွန်းဝင်းဒေါက်တာဆလိုင်းလျန်မုံစခေါင်ပိုမူကြီးခွန်ဥက္ကာနိပညာအထောက်ကူပြုအဖွဲ့ကဒေါ်နန်ရောတော်ကြာနန်ပဒိုတာဒူမူပိုမူကြီးစင်ဝါတို့တက်ရောက်ခဲ့ပါတယ
်ထိုင်းမြန်မာနယ်စပ်မှာရှိတဲ့ကရင်ဒုက္ခတွေစခန်းတွေကိုထောက်ပံ့တဲ့အလူရှင်တွေယော့လာတဲ့အတွက်2015ခုနှစ်မှာလှဆင်ထောက်ပံ့တဲ့စားနပ်ရိက္ခာတွေကိုရှော့ချနိုင်ဖို့ရှိတယ်လို့ဒုက္ခတွေစခန်းတာဝန်ရှိသူတွေကပြောပါတယ်2015ခုနှစ်အတွက်စခန်းအလုံးလေပတ်နိုင်ဖို့စားနပ်ရိက္ခာစီမံခန့်ခွဲရမှာဖြစ်လို့ငွေလိုအပ်ချက်အပေါ်ရိက္ခာရှော့ချရမယ်ဆိုပြီး TPC ကပြောလာတယ်လို့မေလဒုက္ခတွေစခန်းကစခန်းတာဝန်ခံဥက္ကဋ္ဌစောအောနက်ကပြောပါတယ်
ထိုင်းမြန်မာနယ်စပ်တခြားမှာကရင်ဒုက္ခဒေသခံပေါင်း၉ခုရှိပြီးလူရေ၃၄တောင်ကျော်ကိုTBC ကနေအခြေခံစားတုံးကုန်ဖြစ်တဲ့ဆန်စားစီမိသွေးဂျုံမုံတွေကိုထောက်ပံ့ထားပါတယ်။
လာမယ့်2005ရွေးကောက်ပွဲအတွက်မွန်ပြည်နယ်တစ်ခုလုံးရဲ့အခြေခံမဲဆန္ဒစီရင်တွေကိုစွန်လ10ရက်နေ့ကနေ14ရက်နေ့ထိတပြိုင်နက်စတင်ကြေညာသွားမယ်လို့မွန်ပြည်နယ်ရွေးကောက်ပွဲကော်မရှင်ဖွဲ့ကပြောပါတယ်။မဲဆန္ဒရှင်တွေရဲ့စီရင်တွေကိုတက်ဆိုင်ရာကော်မရှင်ဖွဲ့ခွဲတွေရှိတဲ့ရက်ကွက်နဲ့ခြေရောက်အုပ်စုအုပ်ချုပ်ရေးရုံးတွေမှာဆက်၄ရက်ကြာကတ်ထားမှာဖြစ်ပြီးတော့မဲစီမာ
be being seen nine day, Lumon being a Yuka boy commission, Puega, Tudia, Nun Jayemu, U Hang Lin, Teka, Biobare, Mumbine, Samuel, Ye, Chica, Mesa, Nashim, Yaya, Sienha, Send a day in the downjo, Shimelo, come on, Tabby, me, Messi, and Pusu, Beachima, being at the Kulong, Ye, Mesa, Nashinha, Sell it in the downjo, Tishi, Delo, Mumbine, Yuka boy commission, Puequa, Sien, Ya, Tishi, Yavare.
ဒီချောင်းပူဆောင်ရင်ညွန်ကြားရေးဦးစီးဌာနကနေပြီးတနိုင်ငံလုံးမှာရှိတဲ့ပြည်တွင်းရေးချောင်းတင်မော်တွေကိုစစ်ဆေးမှုပြုလုပ်တဲ့အချိန်မှာပြည်ဆွေးရံမတင်တဲ့ရင်တွေကိုရပ်နာဖို့ညွန်ကြားခဲ့တာကြောင့်ရေလန်းကိုအမိပြုနေတဲ့မွန်ပြည်နယ်ချောင်းဆောင်မြို့နယ်ဘလူးကျွန်းဒေသခံတွေဟာပွားလာရေးမှာအခက်တွေ့နေရပါတယ်။မွန်ပြည်နယ်ပြည်တွင်းရေးချောင်းပူဆောင်ရေးတန်လွင်ဌာနခွဲကပြည်ဆွေးန ဒီဥတက်ရောင်လာဆိုတိုင်းလေအကုန်လုံးကဥတက်ရောင်လာလို့တစ်ဖြစ်ချမှတ်တာပြီးတော့လူနာတွေကိုပြည့်စွဲနေကြပေမဲ့စိတ်သက်သာပြီးလုံခြုံမှုပိုရှိတဲ့တင်မောတွေကိုပဲတောင်းဆိုနေကြတယ်လို့ဘလူးကျွန်းဒေတာခန်တွေကပြောပါတယ်။
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါမြန်မာနိုင်ငံမှာနာဂစ်မုန်တိုင်းကာလအတွင်းအယောက်ဒီတိုင်းဒေသကြီးဟိုင်းကြီးကျွန်းကပြည်သူတွေကိုအသက်ကိုပဓာနမထားဘဲကူညီရွှေ့ပြောင်းပေးခဲ့ပြီးသူနာပြုကူတာပေးခဲ့တဲ့ကရင်အမျိုးသားသူနာပြုစနိုင်နိုင်ထွန်းကိုအပြည့်ပြည့်ဆန်ရကြက်ချေနီကော်မတီနဲ့လာဇန်းနီအသင်းကနေဖလော်ရင်နိုင်တင်ဂေးစုကိုပေးအပ်ချီးမြှင့်ခဲ့ပါတယ်ရှင်
李生阿姐苗，普罗瑞奈丁给苏古亚细的江云古罗，山南南通阿库鲁表话嘞。那后海中国那地方在那边，陆上开的海沃，可把几千米了，不比赛几千米的，这种我在过上上上上路过天那不嘛，哎，普罗瑞奈丁给苏，亲密开的海，没拉出来的呀嘞。山南南通哈，阿才咱都那表的要撇的路，那到西库那嘛撇包开的，南开蒙南旮旯嘛，伊要乌里丹地大吉，汉吉中西蒙南丹坎皮杜的个。
ဘေးကင်းရာကိုကူညီရွှေ့ပြောင်းခြင်းသူနာပြုကုသပေးခြင်းများကိုသက်ဆုတ်ဆံပြဆောင်ရွက်ခဲ့တဲ့ဖြစ်စဉ်တွေကိုတော့စနိုင်တုံတုံးကအခုလိုပြောပါတယ်ကျေးဇူးတင်တာလည်းအမှန်လို့လေသူနာသူ့ရဲ့အသက်ပေါ်နဲ့သူ့ရဲ့မပြင်းနိုင်ကျွန်တော်လည်းပြင်းနိုင်တယ်ပြင်းနိုင်တဲ့သူကမှကိုယ်ကလည်းအဲ့ဒီအချိန်မှာကြောက်တယ်ဒါမှမကြောက်ပေမဲ့လည်းသူကကိုယ်ကပူကြမယ်ဆိုတာလေသူတို့လည်းတနင်္ဂ
ကျွန်တော်ကတော့2019ခုနှစ်အရွယ်စနိုင်ထွန်းထွန်းကိုချင်းမြစ်ခဲ့တာဖြစ်တယ်လို့ဆိုပါရယ်။ကရင်မျိုးသားတယောက်အနေနဲ့အခုလိုဆူရရှိတဲ့ပုံမှာအတိုင်းမသိဝန်တာတယ်လို့လဲသူကခုလိုပြောပါရယ်။
ဆိုရင်လည်းဒီကေစုရမယ်ဆိုတာလည်းမမျှော်လင့်ဘူး။မောင်နဲ့မမကြီးခဲ့ဘူး။ခုလိုမျိုးရရှိတဲ့ကြောင့်လည်းကျွန်တော်ရဲ့ဟိုကင်းလူမျိုးအနေနဲ့တခြားသောတိုင်းသားရဲ့အကူစားပေါ်တော့သူတို့ကုံဆောင်နိုင်တဲ့အတွက်ကြောင့်မလို့ဟိုအတိုင်းမပြုတ်ဘူးနော်။သူကဟောတာနေနေတယ်။ဖလော်ရီ
1919ခုနှစ်မှာတာဖွားဆီယာမတော်သိန်းယူတို့ကရရှိခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ။ဆက်ပြီးတော့မေလာဇန်မိုင်းတို့ကUWSAWP သွေးစည်းညီညွတ်ရေးအဖွဲ့ဌာနချုပ်ပန်ဆန်းမှာကျင်းပတဲ့တိုင်းရင်းသားခေါင်းဆောင်ထိပ်သီးညီလာခံမှာလက်ရှိမြန်မာအစိုးရစစ်တပ်နဲ့စစ်ရေးတင်းမာနေတဲ့အဖွဲ့တွေဖြစ်တဲ့တအန်းပလောင်လူမျိုးရေးအဖွဲ့ပါဝင်ကိုကန့်တပ်ဖွဲ့ရခိုင်တပ်မတော်တို့ကနေ NCCT အဖွဲ့ကနေနှုတ်ထွက်မယ်လို့တင်ပြခဲ့ပါတယ်။အခုလိုမျိုးနှုတ်ထွက်တဲ့အပေါ်တိုင်းရင်းသားအဖွဲ့တွေဘယ်လိုသဘောထားရှိနေပါသလဲဆိုတာကိုစိုင်းမင်းကနေအခုလိုစူးစီးတင်ဆက်ထားတဲ့သတင်းလွှာကိုကြားကြရမှာပါရှင်။
ပြ
ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီကိုအယုံကြည်မရှိလို့လက်ရှိ UPWC နဲ့တွဲဆောင်ဆွေးနွေးရေးလှုပ်ဆောင်နေတဲ့ NCC တရားဖွဲ့ကနေနှုတ်ဖက်ခဲ့တယ်လို့ DNLA ပြန်ကြားရေးအရာရှိပို့ကြီးတအားကျော်ကပြောပါတယ်။မတ်လာတုတ်တဲ့နေ့မှာဒီအစီအမူကြောင့်ဥပဒေမူကြတော့နော်ဆက်မထူတော့အမျိုးဆက်မထူနေတဲ့အချိန်မှာဒီအစိုးရတပ်ဘက်ကဒီလိုဒေတာကိုထုတ်ပြစ်ရှင်နဲ့တိုက ကျွန်တော်အဖွဲ့ရဲ့နောက်ထပ် EE ရဲ့ MLE ရဲ့တုံးဖွဲ့ကိုမဖိတ်ကြဘူးအဲဒီဥပမင်းတို့ကဝါအဖွဲ့ကိုပြောကြရှိတယ်အဲကြောင့်ဒီ UPGL ကိုကျွန်တော်အယုံကြည်မရှိတော့တဲ့အတွက်လည်းနားလည်လို့ပြောကြအဲဒီကြီးညာထားဘူးနော
်တမင်းလက်ရှိမှာတအားပလောင်လူမြောက်ရဲ့အဖွဲ့ရဲ့နှုတ်ထွက်မှုဟာအတိမဖြစ်သေးဘူးလို့ပုံမကြီးခွန်ဥက္ကာကအခုလိုပြောပါတယ်
သူတို့ရဲ့ပါဝင်မှုကိုထပ်ဖို့စဉ်းစားတယ်ဆိုတော့အဲဒီမှာဘာမှအတိမဖြစ်သေးဘူးတရားဝင်လည်းမဟုတ်သေးဘူးသူတို့သဘောထားတင်ကြတယ်မထွက်သေးလို့အခုစီဝင်းမှလာတက်နေကြတာပဲ
မြန်မာငြိမ်းချမ်းရေးအတွက်တစိတ်တပိုင်ပံ့ပိုးမှုပြုနေတဲ့ပြည်ထောင်စု Institute Director ဦးခွန်ဆိုင်ကတော့ CNR အနေနဲ့ NCCT ကနေနှုတ်ထွက်ဖို့မလို့ပဲလော်ခီလာညီလာခံဆုံးဖြတ်ချက်မှာစုပေါင်းအားနဲ့ငြိမ်းချမ်းရေးကိုအကောင့်ထည့်ဖို့တင်တယ်လို့အခုလိုပြောပါတယ်
ကျွန်တော်တို့အားလုံးပါဝင်အောင်ကျွန်တော်တောင်းကြမယ်တောင်းဆိုတဲ့အချိန်မှာအစိုးရဘက်ကတည်းကဖြည်တယ်လေအဲ့ဒီပုံမှာမူတည်ရပါတော့အဲ့ဒီတင်ရောက်ပြီဆိုလို့ရှိရင်အကုန်လုံးလက်မထိုးမလားတစ်ဖက်ကဘာမှမပြောသေးတဲ့နဲ့ကိုယ့်ဘက်ကနေပြီးတော့မှတခါလေဒီဟိုအရင်ထွက်တယ်ဆိုတာတော့မတင်တော်ဘူးထင်ပါလေဗျာ
PNL တောင်းပလောင်လူမြောက်ရေးတပ်ဖွဲ့ဟာရှမ်းပြည်မြောက်ပိုင်းမှာကချင်လူလတ်ရေးတပ်မတော်မြန်မာမျိုးတပ်ဒီမိုကရက်တစ်မဟာမိတ်တပ်မတော် MNDAA ခေါ်ကိုကန့်တပ်ဖွဲ့နဲ့ရှမ်းပြည်မြောက်ပိုင်းမှာပူးပေါင်းလှုပ်ရှားနေပြီးလက်ရှိမြန်မာစစ်တပ်နဲ့စစ်ရေးပဋိပက္ခတင်းမာနေတဲ့အဖွဲ့တစ်ခုလည်းဖြစ်ပါတယ
်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်မြန်မာရေးတပ်ကနေကယ်ဆယ်ထားတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားလီစီပြေးနေရာကျော်ကိုနေရရင်ပြန်ပို့ဖို့အတွက်တပတ်ခန့်အချိန်ယူစစ်ဆေးရမယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကအကြောင်းပြန်လာခဲ့ပါတယ် NCCT ခေါ်တနိုင်ငံလုံးအပြစ်ခတ်ရဆဲရေးညှိနှိုင်းရေးအဖွဲ့ကနေအပြစ်ခတ်ရဆဲရေးဆိုင်ရာမှူးချုပ်နဲ့နိုင်ငံရေးဆွေးနွေးရေးမှူးပေါင်းတွေကိုအတည်ပြုရေးဆွဲသွားဖို့ထိုင်းနိုင်ငံမှာအစည်းအဝေးကျင်းပခဲ့ပါတယ်
တရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။ထိုင်းနယ်စပ်ဒေသကနေစူးစီးထုတ်လွှင့်ပေးနေတဲ့တရင်သတင်းလွာကဏ္ဍကိုနားဆင်ခဲ့ကြရတာပါ။ဒီစီစဉ်ကိုတောက်ကြနေမနေ့ပိုင်းမှာလည်းပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။အခုထုတ်လွှင့်ပေးနေတဲ့ည9နာရီကနေ10နာရီအထိအစီအစဉ်အစဆုံးကိုအတန်လွှင့်ချိန်ပြပြခြင်းည10နာရီကနေ11နာရီအထိလိုင်းဒိုမီတာ32နဲ့50တို့ကနေနားဆင်နိုင်သလို mobile တယ်လီဖုန်းတွေကနေပြီးတော့လည်းနောက်ဆုံးလွှင့်အစီအစဉ်ဆိုတဲ့ခေါင်းစဉ်အောက်ကနေနားဆင်နိုင်ကြပါတယ်။မနေ့ဖန်တောက်ချနေမနေ့ဖက်6နာရီကနေ6နာရီခွဲအထိပထမနာရီဝက်အစီအစဉ်ကိုတော့လိုင်းဒိုမီတာ32 40 49တို့ကနေဖန်ယူနားဆင်နိုင်ပြီးဒုတိယနာရီဝက်မှာလိုင်းဒို32 40 50နဲ့လိုင်းလက်မီတာ190တို့ကနေဖန်ယူနားဆင်နိုင်ကြပါလိမ့်ရှင်။အခုတောက်ကြနေညာပိုင်းအစီအစဉ်ဆုံးသတ်ခင်မှာတော့သတင်းချင်းချုပ်ကိုကိုအောင်လွင်ဦးကတလှည့်ကြည်ညာပေးပါအောင်မယ်ရှင်
။ကောဘောလုံးဖွဲ့ချုပ် FIFA အစည်းအဝေးရရှိပြီးပေါ့အချင်းဖြတ်ချစားမှုနဲ့စတင်ဆောင်ဆန်းနေဖြစ်တဲ့အကြောင်းအမေရိကန်နဲ့ဆွစ်ဇာလန်နိုင်ငံတို့ကကြေညာလိုက်ပြီးရဲ့နောက်မှာပဲဖွဲ့ချုပ်တွင်ပြုရင်ပြောင်းလဲမှုတွေလုပ်ဖို့အတွက်ကူညီပေးနေတဲ့ဖွဲ့စည်းတွေကတောင်းဆိုလိုက်ကြပါတယ်။ FIFA အစည်းအဝေးရရှိ14ရောက်ကိုတရားစွဲလိုက်တဲ့အကြောင်းအမေရိကန်တရားရုံးဝန်ကြီးဌာနကမနေ့ကကြေညာခဲ့ပြီးတဲ့နောက်မှာပဲ credit ကြွေးကတ်လုပ်ငန်းဖြစ်တဲ့ Visa, Coca-Cola Company, Adidas စတဲ့ထင်ရှားတဲ့ company ကြီးတွေကပြုရင်ပြောင်းလဲမှုတွေလုပ်ဖို့ပွင့်လင်းမြင်သာမှုတွေရှိဖို့တိုက်တွန်းခဲ့တာပါ။ဒီချိန်ထဲမှာပဲရုရှားသမ္မတ Vladimir Putin ကတော့ FIFA ရရှိရေပေါ်အမေရိကန်ကတရားစွဲဆိုလိုက်တဲ့လို့ရကဘာပေါ်ကတခြားနိုင်ငံတွေပေါ်တရားရေးရဩဇာအာဏာချက်တွေမှုကြိုးပမ်းမှုဖြစ်တယ်ဆိုပြီးဒီကနေ့မှာပဲဝေဖန်လိုက်ပါတယ်။IS စနစ်သွေးကြွရည်နဲ့တက်ခိုက်နေတဲ့အီရတ်ဆူရထောက်ခံသူတပ်ဖွဲ့တွေကိုလေ့ကျင့်သင်တန်းပေးပြီးလိုအပ်တဲ့ပစ္စည်းကိရိယာတွေပေးရနိုင်မယ့်နည်းလမ်းတွေကိုအမေရိကန်စစ်ဖက်ဆိုင်ရာရရှိတွေကရှာဖွေနေကြတဲ့အကြောင်းကာဝေးဝန်ကြီး Ash Carter ကပြောပါရယ်။ဒီရနိုင်ငံဘက်ကမျိုးတော်နောက်ဖက် Amber ပြည်နယ်မျိုးတော်ကိုစစ်သွေးကြွရည်မကြသေးခင်ကတင်ပြလိုက်တဲ့အဖြစ်ကိုကြည့်မယ်ဆိုရင်မြေပြင်တပ်ဖွဲ့တွေမှာတိုက်ရိုက်ခိုက်ရရှိတဲ့လက်တွဲဘက်တွေလိုနေတယ်ဆိုတာကိုပြသနေတဲ့အကြောင်းဝန်ကြီး Carter ကပြောဆိုခဲ့တာပါ။ထိုင်းနိုင်ငံနဲ့နယ်စပ်နီမလေးရှားနိုင်ငံတောရင်းတနေရကလူသေးလောင်းနေမြုပ်နှံထားရနေရာမှာလူပေါင်း139ရောက်ကိုမြုပ်ထားခဲ့တဲ့ထောက်ထားတွေတွေ့ရတဲ့အကြောင်းမလေးရှားပြည်ရေးဝန်ကြီးဌာနဒုတိယဝန်ကြီးကပြောဆိုခဲ့ပါတယ်။ကျင်းနေချင်းမှာလူသေးလောင်းတစ်လောင်းထက်ပိုမြုပ်ထားနိုင်တယ်လို့အစိုးရမှတန်လျာရှိခဲ့ကြပေမဲ့ ခုခါမှာတော့တယောက်ချင်းစီသာမြုံနှံထားတာကိုတွေ့ခဲ့ရတဲ့အကြောင်းပြည်ထောင်စုဝန်ကြီးဌာနရဲ့ဒုတိယဝန်ကြီးကဒီကနေ့မှာပဲသတင်းထုတ်တွေကိုပြောဆိုသွားခဲ့တာဖြစ်ပါတယ
်။နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကြီးညာပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လွှင့်ရမှုကကိုအောင်အောင်ဖြစ်ပြီးအသံဖတ်အင်ဂျင်နီယာကတော့ Nick Evanot ဖြစ်ပါတယ်။ကျွန်မကတော့ခွာညိုပါရှင်အခုထုတ်လွှင့်ပေးခဲ့တဲ့စီစဉ်တူ VOA မြန်မာပိုင်းစီစဉ်အင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းနှာစင်နိုင်ကြပါတယ်တောက်ကြနေမြန်မာပိုင်းစီစဉ်တွေကိုတော့ line to meter 3240 48တို့ကနေတိုက်ရိုက်ဖန်ယူနှာစင်နိုင်ပါတယ် VOA ကိုနှာစင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေရှင်
This program has come to you from the Voice of America, Washington.